Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American အသံကနေ2019ခုနှစ် March 22ရက်ကြာသပတေးနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီအထိ line to meter 32 40 48တို့ကနေတိုက်ရိုက်ထုံးလွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပါ
ကျွန်တော်ကျော်စန်းသာပါ။အိုင်ဒိုင်းဆိုက်ကလုန်းကြောင့်လူပေါင်းရာနှင်းချီသေဆုံးခဲ့ရတဲ့မိုဇမ်ဘစ်နိုင်ငံမှာဝန်ထမ်းအထိမ်းမှ3ရက်ဆက်တန်လိုက်ပါရ။အမေရိကန်ကျော်ထောင်နောက်ခံပြူတပ်ဖွဲ့တွေဟာဆီးရီးယားမြောက်ပိုင်း IS တောင်စုစခန်းကိုစတင်ဝင်ရောက်သွားကြပါပြီ။အာဖဂန်နစ္စတန်နိုင်ငံသမ္မတရွေးကောက်ပွဲကိုဒုတိယအကြိမ်ထပ်မံရွှေ့ဆန်းလိုက်ပါရ။ဒီလိုနောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ပြောပြမှာဖြစ်ပါရခင်
။ကောင်းပါပြီရှင်။ဆွစ်ဇာလန်နိုင်ငံဂျနီဗာမှာကျင်းပနေတဲ့လူ့အခွင့်အရေးကောင်စီညီလာခံမှာမြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေနဲ့ပတ်သက်လို့လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကဗားရီအစီရင်ခံတင်ပြသွားပါတယ
် Excellencies A report on the situation of human rights of Rohingya people in Rakhine State A/HRC/40/37
ဒါကတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာအကြက်တဲပြဿနာကိုမြန်မာအစိုးရဘက်ကလုံလုံလောက်လောက်ဖြေရှင်းနိုင်ခြင်းမရှိသေးတာနဲ့ပတ်သက်လို့ကုလသမဂ္ဂမဟာမင်းကြီးမစ်ရှဲဘတ်လေကထောက်ပြဝေဖန်သွားတာတွေကိုနောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။အဲဒီနောက်ရှမ်းပြည်နယ်အပါအဝင်စစ်တိုင်းဒေသကြီး၅ခုမှာလေးလကြာအပြစ်ခတ်ရက်စဲထားပေမဲ့လို့မြန်မာတပ်မတော်ကကြေညာခဲ့ပေမဲ့ဒီရှမ်းပြည်မြောက်ပိုင်းတက်ရှိရာနယ်မြေမှာတော့တိုက်ပွဲတွေဆက်ပြီးဖြစ်နေတဲ့အပေါ်မှာတုံ့သက်ချက်တွေကိုလည်းနားဆင်ရဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဥကျော်စန္ဒာနဲ့ဒေါက်ခင်မျိုးသက်တို့ကပြောပြမှာပါရှင်
။တောင်အာဖရိကတိုက်မှာဆယ်စုနှစ်များစွာအတွင်းအပြင်းထန်ဆုံးဖြစ်ပြီးလူပေါင်းရာနှင်းချီသေဆုံးခဲ့ရတဲ့မုန်တိုင်းတိုက်ခတ်ခဲ့ပြီးတဲ့နောက်မိုဇမ်ဘစ်နိုင်ငံမှာဝန်ထမ်းကြောင့်အထိမ်းမှတ်သုံးရက်ကိုဗလူနီယာဆက်တင်လိုက်ပါတယ်။ဤဒိုင်ဆိုက်ကလုန်းဟာတနအီကီလိုမီတာ190ဒါမှမဟုတ်မိုင်105မိုင်နှုန်းနဲ့မိုဇမ်ဘစ်နိုင်ငံဘေရာစကန်ကိုကြာသပတေးနေ့ကဝင်ရောက်ခဲ့ပြီးတဲ့နောက်ကွန်တွင်းပိုင်းဇင်ဘာဝေနဲ့မာလာဝီနိုင်ငံတို့စီဆက်လက်တိုက်ခတ်သွားတာဖြစ်ပါတယ်။ကြာသပတေးနေ့မှာမိုဖီထန်စွာရွာသွန်းဦးမယ်လို့ခန့်မှန်းထားပြီးရည်ကြည်မှုမြင့်တက်လာနေစေဖြစ်ပါတယ်။အကူအညီတွေအပူတပြင်းလိုအပ်နေတဲ့အသက်ရှင်ကျန်ရေးသူတွေအတွက်အရေးပေါ်ပစ္စည်းတွေကိုထောက်ပံ့ရေးအဖွဲ့ကကြိုးစားပေးပို့နေရပါတယ်။မိုဇမ်ဘစ်သမ္မတဖိလစ်ညာစီကသေဆုံးသူတထောင်ကျော်ရှိမယ်လို့တင်းနယ်လာနေရခံမှန်းပြောကြခဲ့ပြီးဗုဒ္ဓဦးနဲ့မှာတော့မိုဇမ်ဘစ်ဇင်ဘာဝေနဲ့မာလာဝီတို့မှာစုစုပေါင်းသေဆုံးသူ300ကျော်ရှိပြီလို့အတည်ပြုနိုင်ခဲ့ပါပြီ။ကုလသမဂ္ဂစစ်နိုင်ငံခါအစီအစဉ်ကလူ6သိန်းအတွက်လုံလောက်တဲ့ထောက်ပံ့ရေးပစ္စည်းတွေကိုပေးပို့ခဲ့ပြီးကုလသမဂ္ဂအရေးပေါ်ရန်ပုံငွေကဒေါ်လာ30ခွင့်ပြုထားတယ်လို့လည်းဆိုပါတယ်
။စီးရီးယားနိုင်ငံအရှေ့မြောက်ပိုင်းက IS လက်ကျန်တွေခြေကုပ်ယူထားတဲ့ Backhaus တဝိုင်မှာIS တိုက်ခိုက်ရေးသမားတွေမြင်းမြုပ်မိုင်းတွေနဲ့ထောင်ချောက်ဆင်ထားတဲ့ဖောက်ခွေးပစ္စည်းတွေကိုအမေရိကန်တွေအကူအညီပေးနေတဲ့တပ်တွေကစတင်ရှာဖွေနေပါပြီ။ Syrian Democratic တပ်ဦး SDF ကဘက်ခတ်စ်ကိုသိမ်းပိုက်ခဲ့တာဟာ IS တွေ့ကြောက်အဖွဲ့ကိုတိတိတသားချေမုန်းနိုင်ခဲ့တာဖြစ်ကြောင်းစစ်ဖက်ရရှိတွေကပြောကြားခဲ့ပြီးနောက်ထပ်ဖြစ်တဲ့ဗိုလ်တပ်ဦးနေမှာပဲအဆောက်အဦပြက်တွေပျက်စီးနေတဲ့ရွက်ပြင်တဲတွေနဲ့ပြည့်နေတဲ့အဲ့ဒီဒေသတဝိုက်လိုင်းလံရှာဖွေမှုတွေလုပ်ခဲ့တာဖြစ်ပါတယ်။ IS တွေခိုင်ခိုင်မာမာခြေကုပ်ယူထားတဲ့နောက်ဆုံးလက်ချက်နေရာကိုအင်ကာနီကဝင်ရောက်သိမ်းပိုက်ခဲ့တဲ့နောက်ဒဏ်ရာနေတဲ့ရန်နဲ့ချီတဲ့ IS တိုက်ခိုက်ရေးသမားတွေအပါအဝင်လူပေါင်းတရက်တထောင်ကနေ1500ကျော်လောက်ထိလက်နက်ချခဲ့ကြတယ်လို့ SDF အရာရှိတွေကပြောပါတယ်။ဒါပေမဲ့လည်းအရင် IS တွေထိန်းချုပ်ထားတဲ့ဒေသတွေတိုက်ခိုက်ရေးသမားတွေတူးထားတဲ့ရှုပ်ထွေးလာတဲ့ဂရုကျင်းတွေလိုင်းကူတွေတူးမြောင်းနေရှိနေပြီးဒီထဲမှာပုံခုနေသူဘယ်နှယောက်ရှိမယ်ဆိုတော့မသိနိုင်တဲ့အတွက်စိုးရိမ်မှုတွေလည်းတိုးလာနေတာပါတချို့လိုင်းကောင်းတွေက2ကီလိုမီတာလောက်ထိရှည်တယ်လို့တာဝန်ခံအရာရှိတွေကပြောပါတယ
်။ Israel ရွေးကောက်ပွဲကျင်းပဖို့ရက်သက်တနှစ်ပတ်လိုမှာလက်ရှိ Israel ဝန်ကြီးချုပ် Benjamin Netanyahu ကို American သမ္မတ Donald Trump ကအင်ဖြူရောမှာလက်ခံတွေ့ဆုံပြီးညစာတည်ခင်းအခမ်းအနားဆင်ပါတယ်။ဣသရေလကပွဲစိတ်နိကလန်နေချိန်မှာသမ္မတဒေါ်နယ်ထရမ့်ကဝန်ကြီးချုပ်နေတန်ယာဟုကိုဒီလိုတွစ်ဆုံဖို့ဆုံးဖြတ်လိုက်တာဟာရွေးကောက်ပွဲမှာနေတန်ယာဟုအရေးသာအောင်အလေးတင်ပေးလိုက်သလိုဖြစ်မယ်လို့သုံးသပ်သူတွေကဆိုနေကြပါတယ်။အခုချိန်မှာအမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာဣသရေလပြည်သူတွေရဲ့လေးစားအကူအမှုကိုအများအပြားရရှိနေခြင်းဖြစ်ပါတယ်။2015ဣသရေလရွေးကောက်ပွဲမတိုင်ခင်တုန်းကတော့ဝန်ကြီးချုပ်နေတန်ယာဟုကိုမတွစ်ဆုံဘူးလို့ထူးစဉ်ကအမေရိကန်သမ္မတဘရက်အိုဘားမားကညှင်းဆန်ခဲ့တာဖြစ်ပါတယ်။အခုတချိန်မှာတော့ဣသရေလဝန်ကြီးချုပ်ကအမေရိကမှာနှစ်ရက်ကြာနေထိုင်ပြီးတနင်္လာနေ့မှာသမ္မတထရမ့်ကအလို့သဘောဆွေးနွေးမယ်လို့အင်ဖြူရောပြောခွင့်ရဆာရာဆန်ဒါစ်ကဆိုပါတယ်။မစ္စတာနေတန်ယာဟုဟာ AIPAC ခေါ် American Israel လူထုရေးရာကော်မတီနှစ်ပတ်လည်ညီလာခံအတွက်နောက်ပတ်ကျရင်ဝါရှင်တန်မြို့တော်ကိုလည်းောက်မှာဖြစ်ပါတယ်။လက်ရှိဝန်ကြီးချုပ်နေတန်ညာဦးခါအဂရီလိုက်စားမှုစွဲချက်တွေရင်ဆိုင်နေရတဲ့အတွက်လည်း April 9ရက်ရွေးကောက်ပွဲကျရင်ပြန်လည်အရွေးခံရဖို့အကြိမ်နဲ့ရှင်ပြန်ရဖို့ဆင်နေပါတယ်
။ Iraq American စစ်အခြေစိုက်စခန်းကို2009ခုနှစ်မှာဝင်းဆော့စီးနင်းစင်ကဦးဆောင်ခဲ့တဲ့ Hezbollah တပ်ဦးတမှုဖြစ်တဲ့အလီမူဆာဒက်တက်ကအခုစီးရီးယားကနေအစ္စရေးကိုတိုက်ခိုက်ဖို့အတွက်လျှို့ဝှက်တပ်ဖွဲ့ကိုထူထောင်နေတယ်လို့အစ္စရေးထောက်လှမ်းရေးအစိုးရခန်းစားကဆိုပါတယ်။ဒီအစိုးရခန်းစားကိုအမေရိကန်နိုင်ငံချိုင်းဝန်ကြီးမိုက်ပွန်ပီယိုအစ္စရေးပါဝင်ကူဝိတ်နဲ့လေဗနွန်ကိုသွားဖို့လုပ်နေချိန်မှာထုတ်ပြန်ခဲ့တာဖြစ်ပြီးဝန်ကြီးပွန်ပီယိုဟာသူ့ရဲ့ခီးစဉ်အတွင်းအီရန်နဲ့ဟက်စ်ဘိုလာတို့ရဲ့ချိမ့်ချောက်မှုအပါဝင်ဆွေးနွေးမှုတွေပြုလုပ်မှာဖြစ်ပါတယ်။အလီမူဆာဒက်တက်ရဲ့အခုလိုလှုပ်ဆောင်မှုကလည်းအစ္စရေးနဲ့ကြဲကြဲပြန့်ပြန့်ထိတိုက်တွစ်ဆုံမှုတွေဖြစ်လာနိုင်ပြီးလေဗနွန်နဲ့လည်းနောက်ထပ်ပြဿနာဖြစ်လာနိုင်တာပါ။လေဗနွန်ဟာအစ္စရေးမြောက်ပိုင်းမှာရှိပြီးဂိုလန်ကုန်းမြင့်ကအရှေ့မြောက်ဘက်မှာရှိနေတာဖြစ်ပါတယ်။ဟက်စ်ဘိုလာတွေဟာသူ့ရဲ့အခြေခံအဆောက်အုံကိုအသုံးပြုပြီးစီးရီးယားပိုင်းနဲ့ကနေတိုက်ခိုက်မှုတွေလှုပ်လာနိုင်ပြီးဒါဟာလက်ဘနွန်ကိုအစ္စရေးလက်တုံပြန်မှုတွေဖြစ်လာနိုင်တယ်လို့တယ်အဗစ်ကအမျိုးသားလုံခြုံရေးလေ့လာမှုများဆိုင်ရာဌာနကယိုရမ်ဟက်ဆွိုက်ဇာကပြောပါတယ်။နိုင်ငံနယ်စပ်တွေမှာကြီးမားတဲ့အပျက်စီးတွေရှိအောင်အစ္စရေးနဲ့လက်ဘနွန်နှစ်နိုင်ငံစလုံးဘက်ကလှုပ်ဆောင်နိုင်စွမ်းတွေရှိနေတာဖြစ်ပါတယ်။
UAE American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6753ညဒုတိယနာရီဘက်မှာလိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ Washington Mirror of UAE သတင်းတွေကိုသွားရရှိများနားဆင်ကြရတာဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာတွေအပေါ်ကြီးမားပြင်းထန်တဲ့လူခွင့်ချိုးဖောက်မှုတွေကိုမြန်မာစစ်တပ်ကကျူးလွန်ခဲ့တဲ့ဆိုရဲဆွဆွဲချက်တွေအတွက်မြန်မာစစ်အရာရှိတွေကိုစုံစမ်းစစ်ဆေးအရေးယူဖို့မြန်မာအစိုးရဘက်ကပြက်ကွက်နေစေဖြစ်တဲ့အကြောင်းလူခွင့်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးမီရှယ်ဘက်ရှလက်ကဗုဒ္ဓဟူးနေ့ကပြောကြားလိုက်ပါတယ်။မြန်မာနိုင်ငံအနေနဲ့စုံစမ်းစစ်ဆေးကော်မရှင်စစ်ခုဖွဲ့စည်းထားပြီးနယ်မြေရှင်းလင်းတိုက်ခတ်မှုတွေအတွက်လူမျိုးရေးတပ်ဖွဲ့တွေမှအပြစ်မရှိကြောင်းထုတ်ဖော်ပြောဆိုခဲ့တယ်။ပြည်မှုကျူးလွန်သူတွေကိုပြစ်ဒဏ်ကနေကင်းလွတ်ခွင့်ပေးထားတယ်လို့လည်းမဟာမင်းကြီးကဆိုပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမှာကျင်းပနေတဲ့အကြိမ်40မြောက်လူခွင့်ရေးကောင်စီညီလာခံမှာမြန်မာအဝင်နိုင်ငံပေါင်း9နိုင်ငံရဲ့လူခွင့်ရေးအခြေအနေတွေပတ်သက်တဲ့လူခွင့်ရေးဆိုင်ရာကုလမဟာမင်းကြီးရဲ့အစီရင်ခံစာကိုမလ20ရက်နေ့ဗုဒ္ဓဟူးနေ့ကမီရှယ်ဘက်ရှလက်ကိုရင်တင်ပြခဲ့တာပါမြန်မာနိုင်ငံအခြေအနေကိုတင်ပြရမှာရခိုင်ပြည်နယ်မြောက်ပိုင်းရိုဟင်ဂျာအကြမ်းတဲကိုမြန်မာအစိုးရကဖြည့်ရှင်းဆောင်ရွက်ခြင်းမရှိသလိုသူ့ရုံးအပါဝင်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအခွင့်အရေးအထူးကိုယ်စားလှယ်နဲ့ပူးပေါင်းဆောင်ရွက်ဖို့ပြက်ကွက်ခဲ့ကြောင်းလည်းသူကပြောကြားသွားပါတယ်မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အခေါ်ကိုအသီးမှမပြုပါဘူးလူခွင့်ရေးဆိုင်ရာမဟာမင်းရုံးအနေနဲ့ကုလသမဂ္ဂအခွင့်အရေးဆိုင်ရာလုံထုံလုံနီးများနဲ့အညီမြန်မာအစိုးရနဲ့ပူးပေါင်းဆောင်ရွက်ခဲ့တယ်လို့လည်းသူကဆိုပါတယ်ဒီကြောင့်သိစိတ်ကိုနောက်ပိုင်းမှာနားဆင်ကြဖို့ရှိပါတယ
်မြန်မာနိုင်ငံတွင်သာသနာပြုလုပ်ငန်းလုပ်ရင်းအသက်ခံခဲ့ရတဲ့အီတလီသာသနာပြုယဟန်တော်တစ်ပါးနဲ့ Roman Catholic ဂိုင်းအုပ်ခုနှစ်ပါးတို့ကိုပိုယဟန်မင်းကြီး Francis ကအာဇာနည်တွေဖြစ်နေအသိမှတ်ပြုလိုက်ပါတယ်သူတို့တဲကတဦးဟာကွန်မြူနစ်တွေလက်ထံမှာတည်ဆုံးခဲ့ရတာဖြစ်ပြီးပိုယဟန်မင်းကြီးဆက်ထမမြောက် John Paul ကကာဒီနိုယဟန်အမတ်ဖြစ်နေတိတ်တဆိတ်အသိမှတ်ပြုထားခဲ့သူဖြစ်ပါတယ်ချန်ချာဦးကိုပိုယဟန်မင်းကြီး Francis ကသူတော်စင်ဖြစ်နေ March 19ရက်နေ့မှာတိုးမြင့်သတ်မှတ်ပေးလိုက်တာဖြစ်ပါတယ်သူတို့ထံမှာ Father Alfredoခရမွန်နက်စီဟာမြန်မာနိုင်ငံတောတောင်ထူထပ်တဲ့ဒေသမှာအခက်အခဲတွေနဲ့စစ်ပွဲတွေကြားနှစ်ပေါင်း30ကျော်သာသနာပြုလုပ်ငန်းကိုလှုပ်ဆောင်ခဲ့သူလည်းဖြစ်ပါတယ်။သူဟာ2002ခုနှစ်မှာမွေးဖွားခဲ့သူဖြစ်ပြီးဝေးလံခေါင်ပြားဒေသကကရင်တိုင်းရင်းသားတွေရှိကိုလှေနဲ့ပါတောရောက်ပြီးတာဝန်ထမ်းဆောင်ခဲ့သူလည်းဖြစ်ပါတယ်။ဒုတိယကမ္ဘာစစ်တွင်ဂျပန်တွေဝင်ခဲ့ချိန်မှာလည်းမြန်မာနိုင်ငံကနေထွက်မပြေးဘဲနဲ့ဆက်လက်တာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။
အဖဂန်နစ္စတန်နိုင်ငံသမ္မတရွေးကောက်ပွဲကိုဒုတိယကြိမ်ရွှေဆိုင်းလိုက်ပြီးစက်တင်ဘာ28ရက်မှာကျင်းပမယ်လို့အဖဂန်အရာရှိတွေကပြောပါတယ်။အဖဂန်နစ္စတန်နိုင်ငံနယ်34ခုအတွက်ဒေသန္တရရွေးကောက်ပွဲတွေကိုလည်းအဲ့ဒီနေ့မှာပဲတပြိုင်တည်းကျင်းပမယ်လို့ဆိုပါတယ်။ရွေးကောက်ပွဲဥပဒေကိုမကြသေးမီကပြင်ဆင်ခဲ့တာတွေရွေးကောက်ပွဲဆိုင်ရာတခြားပြဿနာတွေစင်ခေါ်မှုတွေရှိနေတဲ့အတွက်အခုလိုနောက်ဆုတ်ရတာဖြစ်တယ်လို့ IEC ခေါ်လွတ်လပ်သောရွေးကောက်ပွဲကော်မရှင်ကပြောပါတယ်။ပြီးခဲ့တဲ့အောက်တိုဘာလကပါလီမန်ရွေးကောက်ပွဲမှာပြဿနာတွေဖြစ်ခဲ့ပြီးတဲ့နောက်ရွေးကောက်ပွဲကော်မရှင်ဟာတရားမျှတတဲ့ရွေးကောက်ပွဲကျင်းပပြီးနိုင်ပါမလားဆိုတာသံသယရှိစရာတွေဖြစ်လာတဲ့အတွက် သမနာယူကောက်ပွဲအတွက်မူလသတ်မှတ်ထားခဲ့တဲ့ April 20ရက်နေ့ကနေ July 20ရက်နေ့ကိုချွေးဆိုင်ခဲ့ရပြီးအခုတခါ September 28ရက်နေ့ကိုချွေးဆိုင်နေကြဖြစ်ပါတယ်။ October ပါလီမန်ယူကောက်ပွဲဟာ15နှစ်အတွင်းအဆိုးရွားဆုံးယူကောက်ပွဲဖြစ်ခဲ့ပြီးမဲ့သက်ဆိုင်ရာအဆိုးရွားတွေနိုင်ငံတကာအသံဝင်တွေကငွေကြေးထောက်ပံ့မှုအလုံးလောက်ပေးမယ်ဆိုရင်အခုလာမယ့်ယူကောက်ပွဲကိုသတ်မှတ်ထင်မှာကျင်းပနိုင်မှာဖြစ်တယ်လို့ယူကောက်ပွဲကော်မရှင်ဥက္ကဋ္ဌကဆိုပါတယ်။အခုလိုသမ္မတယူကောက်ပွဲကျင်းပဖို့အစီအစဉ်ဟာတာလီဘန်တို့နဲ့ဖြစ်နေတဲ့ဆက်ရှိနှစ်ကြာစစ်ပွဲကိုနိုင်ငံရေးအရဖြည့်ဆည်းမှုအမေရိကန်ပြည်ထောင်စုကကြိုးပမ်းနေတဲ့အချိန်လေးဖြစ်ပါတယ်
။ဘော့စနီးယားကဘော့စနီးယားဆက်ဘလူမျိုးရာဒိုဗန်ကာရာတိတ်ဟာသူ့ရဲ့ရန်စွဲပြစ်မှုအတွက်အယူခံဝင်ခဲ့တဲ့နောက်မှာသူ့ကိုကုလသမဂ္ဂတရားရုံးကထောင်ဒဏ်တစ်သက်ဖြစ်နေပြစ်ဒဏ်ကိုတိုးမြှင့်ချထားလိုက်ပါတယ်။အသက်83နှစ်ရှိပြီဖြစ်တဲ့ကာရာတိတ်ဟာဗဟုဘူးနေကနယ်သာလန်နိုင်ငံသဟိတ်ရာဇဝတ်ခုံရုံးမှာသူ့ရဲ့အမှုအတွက်ပြစ်ဒဏ်အနှစ်40ချထားမှုကိုအယူခံဝင်ခဲ့ရကနေအခုလိုပြစ်ဒဏ်တိုးမြှင့်ချထားတာခံလိုက်ရတာဖြစ်ပါတယ် Direct from Washington The
Voice of America The VOA ကြာသပတေးနေ့နေနဲ့ခင်သတင်းအစီအစဉ်ကိုဦးကျော်စန္ဒာနဲ့ဒေါက်ခင်မျိုးတတူကတင်ပြသွားတာပါရှင်ရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာတွေပေါ်ကြီးမားပြင်းထန်တဲ့လူခွင့်ရေးချိုးဖောက်မှုတွေကိုမြန်မာစစ်တပ်ကကျူးလွန်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေအတွက်မြန်မာစစ်အရာရှိတွေကိုစုံစမ်းစစ်ဆေးအရေးယူဖို့မြန်မာအစိုးရဘက်ကပြက်ကွက်နေစေဖြစ်ကြောင်းလူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးမီရှယ်ဘတ်တလီကဗုဒ္ဓဖူးနေ့ကဝေဖန်ပြောကြားလိုက်ပါတယ်အပြည့်စုံကိုဆက်ပြီးနားဆင်ပါရှင်ဆွစ်ဇာလန်နိုင်ငံဂျနီဗာမှာကျင်းပနေတဲ့အချိန်40မြောက်လူခွင့်ရေးကောင်စီညီလာခံမှာမြန်မာအပါအဝင်နိုင်ငံပေါင်း9နိုင်ငံရဲ့လူခွင့်ရေးအခြေအနေနဲ့ပတ်သက်တဲ့လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးရဲ့အစီရင်ခံစာတွေကိုမနေ့ဗုဒ္ဓဘူးနေ့ကမဟာမင်းကြီးမီရှယ်ဘတ်ချလေးကိုယ်တိုင်အစီရင်ခံတင်ပြခဲ့ပါတယ်။မြန်မာနိုင်ငံအခြေအနေကိုတင်ပြရမှာတော့ရခိုင်ပြည်နယ်မြောက်ပိုင်းရိုဟင်ဂျာအကျပ်တဲကိုမြန်မာအစိုးရကဖြေရှင်းဆောင်ရွက်ပေးနိုင်ခြင်းမရှိသလိုသူ့ရုံးအပါအဝင်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်နဲ့ပူးပေါင်းဆောင်ရွက်ဖို့မြန်မာဘက်ကပြက်ကွက်ခဲ့ကြောင်းမဟာမင်းကြီးမီရှယ်ဘတ်ချလေးကဝေဖန်ပြောဆိုသွားပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်တဲ့အစီရင်ခံစာကိုလူခွင့်ရေးဆိုင်ရာမဟာမင်းကြီးရုံးOHCHR အနေနဲ့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာလှုပ်ထုံးလုံနည်းတွေနဲ့အညီမြန်မာအစိုးရပူးပေါင်းဆောင်ရွက်မှုအစဉ်ကိုအဓိကအကဲဖြတ်ခဲ့ကြောင်းသူကအခုလိုညီလာခံမှာပြောသွားပါတယ်
It assesses progress made by Myanmar in its cooperation with the mechanism
အစဉ်ခံစားရမြန်မာအစိုးရဘက်ကတိုးတက်မှုတွေလှုပ်ဆောင်ခဲ့တဲ့ဆိုတဲ့နေရာမှာသူတို့ကိုယ်တိုင်သတ်မှတ်ခဲ့တဲ့လူခွင့်ရေးဆိုင်ရာဦးစားပေးပြီးလှုပ်ဆောင်မဲ့အဓိကနေရာ၅နေရာကနိုင်ငံသားဖြစ်ခွင့်လူမှုရေးဆိုင်ရာကိစ္စရပ်တွေမှာပါဝင်ခွင့်အခြေခံအခွင့်အရေးနဲ့လွတ်လပ်ခွင့်ဒုက္ခသည်တွေနေရပြန်ခွင့်နဲ့တာဝန်ယူမှုတာဝန်ခံမှုစလာတွေဖြစ်ပါတယ်ဒီနေရာမှာအကြံပေးချက်တချို့အထူးသဖြင့်ရခိုင်ပြည်နယ်နဲ့ပတ်သက်လို့ကိုဖီအာနန်အကြံပေးကော်မရှင်ရဲ့အကြံပြုချက်တချို့ကိုမြန်မာအစိုးရဘက်ကကနဦးစတင်ဆောင်ရွက်ခဲ့ပေမဲ့ပြဿနာအရင်းမြစ်ကိုဖြေရှင်းဖို့အတွက်အကြံပြုထားတဲ့အချက်အများစုကိုတော့အကောင့်ထဲပေါ်နိုင်ခြင်းမရှိသေးဘူးဆိုတာကိုကျမတို့အစီရင်ခံစာမှာအဓိကအသားပေးပြီးဖော်ပြထားပါတယ်
ဒါပြင်အရင်နှစ်ကအစီရင်ခံစာမှာထောက်ပြထားတဲ့လူခွင့်ရေးဆိုင်ရာစိုးရိမ်မှုတွေနဲ့ပတ်သက်ပြီးမြန်မာနိုင်ငံမှာတိတာပြောင်းလဲတဲ့တိုးတက်မှုတွေမရှိဘူးလို့ Michelle Bachelet ကပြောပါတယ
်။ It regrets the failure to reach an agreement.
OCHA ခွင့်ပြုဖို့အတွက်သဘောတူညီချက်မရတာလူခွင့်ရေးကောင်စီကဖွဲ့စည်းထားတဲ့နိုင်ငံတကာလွတ်လပ်တဲ့အချက်အလက်ရှာဖွေရေးအဖွဲ့ကိုဝင်ခွင့်မပြုတာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်နဲ့ပူးပေါင်းဆောင်ရွက်မှုကနေရုပ်သိမ်းခဲ့တာစရဲလှုပ်ဆောင်ချက်တွေပေါ်မှာစိတ်မကောင်းဖြစ်ရပါတယ
်။လူခွင့်ရေးဆိုင်ရာအဓိကစိုးရိမ်ချက်တွေထဲမှာရိုဟင်ဂျာအတိုင်းဝိုင်းအတွက်နိုင်ငံသားဖြစ်ခွင့်ကိစ္စကိုလုံလုံလောက်လောက်ဖြေရှင်းဖို့နီးလန်းအဆင့်တွေစတင်ဆောင်ရွက်ခြင်းမရှိသေးတဲ့အချက်ကိုအစီရင်ခံစာကတွေ့ရှိထားတယ်လို့မဟာမင်းကြီးကဆိုပါတယ်။ NVC နိုင်ငံသားစီစီရေးကပ်ပြားထုတ်ပေးတာကိုရပ်တန့်ဖို့အခြေခံလူမှုဝန်ဆောင်မှုတွေအတွက်ကြိုတင်ကန့်သတ်ချက်လိုဖြစ်နေတဲ့ NVC ကပ်ရရှိရေးအတွက်လိုအပ်ချက်တွေကိုချက်ချင်းဖယ်ရှားပြဖို့အစီရင်ခံစာကတောင်းဆိုထားတယ်လို့လည်း Michelle Bachelet ကပြောပါတယ်အသက်မွေးဝမ်းကြောင်းအပါအဝင်သူတို့ရဲ့လူနေမှုဘဝမြင့်တင်ရေးကိုတော့ရိုဟင်ဂျာတွေလုတ်ပိုင်ခွင့်မရှိတာသူတို့အတိုင်းဝိုင်းကိုကိုစားပြုတဲ့ကိုယ်စားလှယ်ရှိဖို့လိုအပ်နေတာစီမံခန့်ခွဲဆုံးဖြတ်ချက်တွေမှာပါဝင်ဖို့လိုအပ်နေတာစတဲ့အချက်တွေကိုလည်းအစီရင်ခံစာကထောက်ပြထားတယ်လို့သူကပြောပါတယ်။လာမယ့်2020အထွေထွေရွေးကောက်ပွဲမတိုင်ခင်နိုင်ငံရေးဖြစ်စဉ်တွေမှာရိုဟင်ဂျာတွေပါဝင်ခွင့်ရှိအောင်စီမံဆောင်ရွက်ဖို့လည်းအစီရင်ခံစာကအကြံပြုထားတယ်လို့လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးမီရှယ်ဘတ်တလေးကပြောပါတယ
်။ On displacement and the right to return, a report underscores that there are currently
နိုင်ငံမှာလက်ရှိရှိနေတဲ့ ရိုဟင်ဂျာဒုက္ခသည်93,000ကျော်အပြင်ရခိုင်ပြည်နယ်အသေးပိုင်းမှာ2012ခုနှစ်ခရဲကနေရာဆွန့်ခွာထွက်ပြေးရပြီးဒုက္ခသည်စခန်းတွေမှာနေနေရတဲ့မွတ်စလင်33,000နီးပါးအတွက်သူတို့နေရရင်နေရာတွေကိုဆန္ဒအလျောက်ဂုံတိတ်ခါရှိရှိနဲ့ပြန်ပြီးအဆင်သဖြင့်နေထိုင်နိုင်ရေးဘေးကင်းလုံခြုံစွာနဲ့ပြန်နိုင်ရေးအခြေအနေမရှိသေးဘူးလို့အစိုးရခန်းစားကမိမောင်းထုတ်ပြန်ထားပါတယ်
။ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပေါ်ခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေအတွက်စုံစမ်းစစ်ဆေးအရေးယူဖို့ပြက်ကွက်နေစေအခြေအနေကိုလည်းစိုးရိမ်မိကြောင်းသူကအခုလိုပြောပါတယ်
။ Furthermore, a report expresses concern about the absence of investigation.
တိုက်ခိုက်မှုနောက်ဆက်တွဲရခိုင်ပြည်နယ်မှာဖြစ်ပေါ်ခဲ့တဲ့ကြီးမားပြင်းထန်တဲ့လူခွင့်ရေးချိုးဖောက်မှုဆက်ဆွဲချက်တွေကိုစုံစမ်းစစ်ဆေးဖို့အတွက်ပြက်ကွက်တာစစ်တပ်အဆင့်မြင့်အရာရှိတွေကိုစုံစမ်းစစ်ဆေးဖို့ဒါမှမဟုတ်အရေးယူအပြစ်ပေးတာမျိုးမလုပ်နိုင်တဲ့ပုံမှာစိုးရိမ်ချက်တွေရှိနေတာကိုကျမတို့ရဲ့အစိုးရခံစားမှာထောက်ပြထားပါတယ်
။အခြားနေရာအတော်များများအထူးသဖြင့်ကချင်နဲ့ရှမ်းပြည်နယ်တွေမှာလက်နက်ကင်ပဋိပက္ခနဲ့ဆက်ဆက်ပြီးဖြစ်လာတဲ့လူသားချင်းစာနာမှုဆိုင်ရာကိစ္စရပ်တွေအတွက်လည်းစိုးရိမ်မှုတွေကိုတိုးလာစေကြောင်းမဟာမင်းကြီးကပြောပါတယ်။မြန်မာနိုင်ငံမှာလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့မြန်မာဘက်ကစုံစမ်းစစ်ဆေးရေးကော်မရှင်တွေဖွဲ့စည်းထားတဲ့အဖွဲ့တွေအနေနဲ့လည်းထိထိရောက်ရောက်ကျူးလွန်သူတွေကိုအရေးယူနိုင်ခြင်းမရှိသေးတာနဲ့ပတ်သက်လို့လည်းမဟာမင်းကြီးမစ်ရှယ်ဘက်ချလီကအခုလိုဝေဖန်ပြောဆိုသွားပါတယ်
။ Since 2012 Myanmar has created 8 commissions of inquiry.
အဲ့ဒါဆိုရင်မြန်မာနိုင်ငံမှာကော်မရှင်ပေါင်း၈ခုဖွဲ့စည်းပြီးခဲ့ပါပြီ။ဒီကော်မရှင်တွေကလည်းလုံခြုံရေးတပ်ဖွဲ့ဝင်တွေအနေနဲ့တိုက်ခိုက်မှုတွေနဲ့နေမင်းရှင်းလင်းရေးတွေအတွင်းကျူးလွန်ခဲ့တဲ့ပြစ်မှုတွေအတွက်ရာဇဝင်ကြောင်းဆိုင်ရာအရေးယူအပြစ်ပေးတာကနေကျင်းလို့ကြောင်းထုတ်ဖော်ကြေညာခဲ့ပြီးလည်းဖြစ်ပါတယ်
။ဒုက္ခသည်တွေဘေးကင်းလုံခြုံပြီးဆန္ဒအလျောက်ပြန်နိုင်ရေးအတွက်လိုအပ်တဲ့အခြေအနေတွေကိုဖန်တီးပေးရေးအစ်စ်တွေကိုမြ мян ဆန်ဆန်ဆောင်ရွက်ဖို့စစ်မှန်တဲ့တာဝန်ယူမှုတာဝန်ခံမှုပထမအဆင့်ဖြစ်ဘာတွေဖြစ်ပျက်ခဲ့တယ်လဲဆိုတဲ့အခြေအနေမှန်ကိုအာဏာပိုင်တွေဘက်ကအတိမတ်ပြုဖို့သူ့အနေနဲ့တိုက်တွန်းကြောင်းလည်းလူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးမစ်ရှယ်ဘက်ချလီကညီလာခံမိန့်ခွန်းမှာပြောကြားသွားပါတယ်ရှင်။ကြတာမရင်းနေနေခင်ပြည်ဝမြန်မာပိုင်းစီစဉ်ကိုဝါရှင်တန်ဒီစီကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။ရှမ်းပြည်နယ်အပါအဝင်စစ်တိုင်းဒေသကြီး၅ခုမှာလေးလကြာအပြစ်ခတ်ရက်စဲထားမယ်လို့မြန်မာတပ်မတော်ကကြေညာခဲ့ပေမဲ့ SSPP, SSA, ရှမ်းပြည်မြောက်ပိုင်းတပ်ရှိရာနယ်မြေမှာပြည်ခဲ့တဲ့သတင်းပတ်ထဲတိုက်ပွဲဆင်နွှဲခဲ့တာကတစ်ဖက်နဲ့တစ်ဖက်ယုံကြည်မှုကြဆင်းစေတယ်လို့ရှမ်းတိုင်းရင်းသားအရေးလှုပ်ရှားတဲ့အဖွဲ့တွေကပြောပါတယ်။ရှမ်းပြည်မြောက်ပိုင်းတီဘောမြို့နယ်မှာဖြစ်ခဲ့တဲ့အဲ့ဒီတိုက်ပွဲကြောင့်ရာနဲ့ချီတဲ့ဒေသခံရွာသားတွေစစ်ဆောင်ခဲ့ရပါတယ်။ဆက်သွယ်မေးမြန်းထားတဲ့ကိုညံဝင်းအောင်ကဆက်ပြီးပြောပြမှာပါ
။ရှမ်းပြည်မြောက်ပိုင်းတီဘောအခြေဆိုင်ခလာရ23နဲ့6ခွန်၊မန္တလေးအခြေဆိုင်ခမာရ10ခွန်၊မိုင်းရွေကခမာရ325စတဲ့အစိုးရစုပေါင်းတပ်ဖွဲ့ကပန်ခါနဲ့ဝန်ကန်တီရွာကရွာသားနှုတ်ဦးကိုလွိုက်ပန်ခါတောင်မှာအခြေဆိုင်တဲ့SSPB SSA တပ်ဖွဲ့စီကိုစာသွားဖို့ခန်းရကတိုက်ပွဲဖြစ်ပွားခဲ့ရတာပါအစိုးရတပ်တွေက SSA မြောက်ပိုင်းတပ်ကိုမတ်လ9ရက်10ရက်2ရက်ကြာထိုးစစ်ဆင်ခဲ့တယ်လို့ရှမ်းလူအခွင့်အရေးဖောင်ဒေးရှင်း SHRF အဖွဲ့ပြောခွင့်ရသူစိုင်းရွက်လွင်ကပြောပါတယ
်အဲစာဖြစ်တာတော့ဟိုကိုယ့်အနေနဲ့ဆယ်နှစ်ပေါ့ဒီမှာစစ်တပ်ကနေပြီးတော့ရွာသားနှုတ်ကိုဆင့်ခေါ်ပြီးတော့အဲလူပန်းခါဆွဲတောင်းကိုဟိုစာသွားဖို့ခန်းလိုက်တယ်အဲ့လမ်းခီးမှာပေါ့သွားနေနေဟိုရွာသားအမိုင်းကိုနင်းပြီးရပါလိနင်းပြီးနင်းပြီးရပြကတော့ပေါ်ချင်းပြီးတည်ဆုံးတာပေါ့နောက်တယောက်ကျတော့တန်ရာရရပါတော့ဟိုမိုင်းတန်ကြားလိုက်တာနဲ့တခါလဲဒီညမာစစ်တပ်ကနေပြီးရစတင်ပေါ့ကြီးခတ်တာပေါ့နော် SSPP SSA ပေါ့ရှမ်းပြည်ကမတော်ဒုတိယဘက်ကစတင်ပြည်ပြည်ဟဲ့ဆိုပြီးတော့ဒုလလဲပြစ်လိုက်တဲ့သဘောဖြစ်တယ
်နှစ်ရက်ကြာတိုက်ပွဲအတွင်းဒုတိယနေ့မှာတက်မတော်ကရဟရင်နဲ့ဘုံကျဲတိုက်ခတ်ခဲ့ပြီးပန်ခါရွာကအမျိုးသမီးတူဘုံစံမှန်ပြီးဒဏ်ရာအပြင်းထန်ရသွားတယ်လို့ရှမ်းလူအခွင့်အရေးဖောင်ဒေးရှင်းကပြောပါတယ်တိုက်ပွဲသတင်းနဲ့ပတ်သက်လို့တက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ပြောခွင့်ရသူတွေကို VOA ကဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးတိုက်ပွဲဖြစ်ပွားခဲ့ခြင်းမှာပန်ခါနဲ့အနီးတဝိုက်ရွာတွေကရာချီးတဲ့ရွာသားတွေစစ်ဘေးရှောင်ထွက်ပြေးခဲ့ရပြီးကျေးသီးမြို့နယ်ကဘုံကျဲကျောင်းနှစ်ကျောင်းမှာခိတ္တခိုလွန်ခဲ့ရတယ်လို့ဆိုင်ရွက်လွင်ကပြောပါတယ
်ဝမ်ပန်ခါဘောနော်အတိကကတော့အဲဒီဝမ်ပန်ခါအနီးတဝိုက်ကရွာကိုရွာဘောနော် ไม่ตรงบ่เนาะไม่ตรงที่ยัวอุสุบ่กูยัวกูยัวแลไอ้มาถั่วปี้เคียบ่เนาะโหยัวกูยัวลวยบังคาจน940ดอกบ่เนาะอะกูล้อๆเสร็จတော့ไอ้ยัวกูยัวတော့อารมณ์นี้บ่တော့เปลี่ยนจักบ่าดิดาแม้ลวยบังคายัวสัวတော့ตื้อว่าบ่เปลี่ยนเยบ่คือซะว่าสิปวยผิดตาแล้วตื้อลวยบังคายัวเอาไปซื่อတော့ดิตื้อว่าบ่เปลี่ยนผิดไปบ่ครับเนี่ย
SSBB SSA အဖွဲ့ဟာ NCA အပြည့်အစာချုပ်မှာအပြည့်သက်လက်မှတ်မထိုးရသေးပေမဲ့ငင်းငင်းဤအတွက်မြန်မာတက်မတော်အစိုးရတာဝန်ရှိသူတွေနဲ့ဆွေးနွေးနေဆဲဖြစ်ပါတယ်။ပြီးခဲ့တဲ့ February 25ရက်နေ့တုန်းကနေပြည်တော်မှာတက်မတော်တာဝန်ရှိသူတွေနဲ့ SSBB SSA တပ်ဖွဲ့ခေါင်းဆောင်တွေဆွေးနွေးကြကြပြီးရပိုင်းကြမှာပဲအခုလိုတိုက်ပွဲတွေဖြစ်လာတာဟာတစ်ဖက်နဲ့တစ်ဖက်ယုံကြည်မှုကြဆင်းစေတယ်လို့American California ပြည်နယ်ကရှမ်းစာပေနဲ့ယဉ်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ကထောက်ပြပါတယ်
။ပမာအစိုးရတက်မတော်အနေနဲ့သူတို့ကလေးလအပြည့်ရဲ့ကြေညာထားတာအခုဆိုလေးလမပြည့်သေးဘူးအမြောက်ပိုင်းမှာပြန်ပြီးတော့စစ်တိုက်နေတယ်။အဲ့ဒါတော့မကောင်းဘူးဗျ။ပြောတဲ့အတိုင်းတကယ်ဆိုရင်ခတိတစ္ဆာတည်ဖို့လိုတယ်လို့ကျွန်တော်တို့ထင်တယ်။အထူးသဖြင့်ဒီနေပြည်တော်မှာအဲ SSPP SSA ကပူချုပ်ခွန်ဆန်ဦးစီးထားတဲ့အဖွဲ့ကအစိုးရတမတော်နဲ့အပြည့်ရက်စဲဖို့ကိစ္စ NCA လက်မထိုးဖို့ကိစ္စငင်းချမ်းရေးကိစ္စတွေတွားပြီးဆွေးနွေးနေတဲ့အချိန်မှာပဲအခုလိုတမတော်ကရှမ်းပြည်မြောက်ပိုင်းမှာ SSPP ကိုဝင်တိုက်တယ်ဆိုတာတော့ဒါတော့လုံးဝမဖြစ်သင့်ဘူးလို့ကျွန်တော်ထင်တယ်ဗျတကယ်ငင်းချမ်းရေးလိုချင်တယ်လိုလားတယ်ဆိုရင်တော့အဲဆွေးနွေးပြီးအပြည့်ရှာဖို့လိုတယ
်တကယ်တော့မြန်မာတမတော်ဟာရှမ်းကချင်ပြည်နယ်တွေကစစ်တိုင်းဒေသကြီး၅ခုမှာလေးလတာအပြည့်ရစဲထားမယ်လို့ပြီးခဲ့တဲ့ဒီဇင်ဘာ21ရက်နေ့မှာကြေညာခဲ့တာပါအစိုးရတပ်ရဲ့လေးလတာအပြည့်ရစဲမှုဟာတကယ်တော့လှည့်ကွက်တစ်ခုသာဖြစ်နေတယ်လို့ဆိုင်းရွက်လွင်ကသုံးသပ်ပါတယ
်တကယ်လို့ငင်းချမ်းရေးစစ်မှန်ရခြင်းနဲ့ဆိုရင်တော့ဒီဆွေးနွေးတဘောတူတဲ့ထားတဲ့အတိုင်းဆက်ပြီးတော့လုပ်နေမယ်ဆိုရင်တော့ဒါငင်းချမ်းရေးဆိုတာဖြစ်လာမှာပဲလေအခုကတိုင်းကတိုင်းအဖြစ်ခက်ရက်ဆက်ဆွေးနွေးတဲ့ဟာလည်းဆွေးနွေးနေတယ်တခြားနေရာဒီတိုင်းမှာဆိုရင်လည်းတိုက်ပွဲစီထပ်ဖြစ်နေတာပေါ့နော်ဒီချမ်းပြည်ပေါ့ဒီချမ်းပြည်ဖြစ်ဖြစ်ဒီကချင်ပြည်ဖြစ်ဖြစ်ဟိုတိုက်ပွဲခဏလေးရထားပြီးတော့နော်ရခိုင်ဘက်ကိုလှည့်ပြီးတော့အဲ့လိုအင်အားအလုံးရင်းနေနဲ့တော်ပြီးတော့တိုက်တာဒီဟာမြန်မာအစိုးရစစ်တပ်အနေနဲ့လက်ကွက်တစ်ခုအနေနဲ့သူကသုံးတာပဲလို့ကျွန်တော်သုံးသပ်မိရခင်ဗျာ
SSBB SSA တပ်ဖွဲ့တွေအခြေစိုက်ထားတဲ့ပန်ခါတောင်ဟာမြန်မာပြည်တီဘောကြည်သည်နဲ့မိုင်းကန်မြို့နယ်တွေကိုအပေါ်စီးကနေလှမ်းမြင်နိုင်တဲ့စီရေးအရာမဟာဗျူဟာကျတဲ့နေရာဖြစ်တယ်လို့ SHRF အဖွဲ့ရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ
။ကိုညံဝင်းအောင်ပါရှင်။ကျမတို့မကြခင်ဒုတိယပိုင်းအစီအစဉ်ကိုတင်ဆက်တဲ့အခါမှာတော့ရခိုင်ပြည်နယ်မှာဖြစ်နေတဲ့ AA တိုက်ပွဲအပေါ်မှာ American Bomber တဦးရဲ့သုံးသက်ချက်ကိုတင်ဆက်ထားတဲ့မြမအေးဆွေးနွေးကမှနားဆင်ရဖို့ရှိပါတယ်ရှင်။2012ခုနှစ်နောက်ပိုင်းပထမဆုံးပြုလုပ်တဲ့ထိုင်းနိုင်ငံရွေးကောက်ပွဲကိုမတ်လ24ရက်တနင်္ဂနွေနေ့မှာကျင်းပတော့မှာဖြစ်ပြီးထိုင်းပြည်သူတွေကတော့ထိုင်းနိုင်ငံဒီမိုကရေစီလမ်းပေါ်ပြန်လျှောက်နိုင်ရေးအတွက်မဲပေးဖို့ပြင်နေကြပါပြီ။ဒီရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်နေတဲ့ထိုင်းစစ်တပ်အကြီးအကဲပရာရွတ်ချန်အိုချာကလည်းဒီရွေးကောက်ပွဲကနေသူအနိုင်ရရင်ဒီမိုကရေစီနိုင်ငံအဖြစ်ပြောင်းလဲဖော်ဆောင်ပေးမယ်လို့မဲဆွယ်စည်းရုံးမှုတွေရှိနေပါတယ်။ဒေါက်ခင်မျိုးသက်ကအပြည့်စုံကိုဆက်ပြီးပြောပြပေးမှာပါရှင်
။ထိုင်းနိုင်ငံမှာအထွေထွေရွေးကောက်ပွဲကိုမတ်လ24ရက်မှာကျင်းပပေးမယ်လို့ထိုင်းရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌအီတီပွန်ဘွန်ဒရာကူကဒီနှစ်ဆန်းမှာကြေညာခဲ့ပါတယ်။ထိုင်းဝန်ကြီးချုပ်ပရာယုတ်ချန်ဟိုချာကတော့ဒီရွေးကောက်ပွဲမှာသူအနိုင်ရခဲ့ရင်သူ့ရဲ့စစ်အစိုးရဦးဆောင်တဲ့ထိုင်းနိုင်ငံကိုပြည်သူတွေကဒီမိုကရေစီနိုင်ငံဖြစ်နေဖော်ဆောင်ပေးတဲ့အနေအထားဖြစ်လာမယ်လို့ပြောပါတယ်။ဝန်ကြီးချုပ်ပရာယုတ်ရဲ့အနေအထားကိုကြည့်ရင်ပြည်ပမှာခိုလုံနေတဲ့ရှင်ဝတ်မီတာစုဟာသူ့အတွက်အကြီးအမားဆုံးချင်းချောက်မှုတစ်ခုဖြစ်နေပြီးဒီမီတာစုကိုထောက်ခံသူတွေသူ့ပဲပါလာအောင်သူဘယ်လောက်လုံနိုင်မယ်ဆိုတာပေါ်မှာမူတည်နေပါတယ်။ဒါပေမဲ့ဗိုလ်ချုပ်ကြီးပရာယုတ်ဝန်ကြီးချုပ်ယာရုပြန်မရနိုင်ဘူးလို့ယူဆကြသူကတိတ်ကိုနဲပါတယ်။ဘာကြောင့်လဲဆိုတော့ထိုင်းဖွဲ့စည်းပုံအခြေခံဥပဒေကစစ်တပ်ကိုအရတားအစိုးရဖွဲ့စည်းရေးမှာအစဉ်အလာမရှိခဲ့တဲ့လုပ်ပိုင်ခွင့်တွေပေးထားတယ်လို့အတိုက်ခံပါတီတွေဆိုတာကလည်းစစ်အာဏာသိမ်းမှုအောက်မှာ၅နှစ်ကြာတင်းကျပ်စွာအုပ်ချုပ်မှုကိုခံခဲ့ရတာမို့စစ်တပ်တွေကအခြေအနေတိတ်ကောင်းနေတာပါ။ထိုင်းဝန်ကြီးချုပ်ဟောင်းဖြစ်တဲ့ဒီမိုကရက်တစ်ပါတီခေါင်းဆောင်အဘိစစ်ဝိချာဂျီဝါကတော့ဒီချိန်ဟာအာနာရှင်တန်တရာလင်းနေတဲ့ထိုင်းနိုင်ငံအတွက်ပြောင်းလဲဖို့ အခွင့်အလမ်းတစ်ခုလို့ဗုဒ္ဓဘူးနေမှာ AP သတင်းဌာနကိုပြောပါတယ်
Well, it's important for the whole country. I think it's a chance now to get the country out of the cycle of dictatorship and corrupt governments.
နိုင်ငံအတွက်အရေးကြီးဆုံးကတော့အာဏာရှင်စနစ်နဲ့အဂရိလိုက်စားတဲ့အစိုးရရဲ့လက်ထက်သံတရားလက်နေရာကိုအဆုံးသတ်စေဖို့ပဲဖြစ်ပါတယ်။ဒီရွေးကောက်ပွဲဟာထိုင်းနိုင်ငံအတွက်စီးပွားရေးလျင်းလျင်းမြန်မြန်ပြန်အားကောင်းလာစေဖို့နဲ့အနာဂတ်အတွက်အစီအစဉ်ချမှတ်လှုပ်ဆောင်ဖို့အခွင့်အရေးပဲဖြစ်ပါတယ
်။အပြီးစစ်ရဲ့ Democrat Partyဖွေထိုင်းပါတီနဲ့ Future Forward အပါအဝင်စစ်အစိုးရကိုဆန့်ကျင်တဲ့ပါတီတွေပူးပေါင်းပြီးအမတ်နေရာ160လောက်အနိုင်ရနိုင်တယ်လို့သုံးသပ်သူတွေကပြောပါတယ်။ဒါပေမဲ့ American အခြေစိုက်နိုင်ငံခြားဆက်ဆံရေးကော်မတီကတော့ထိုင်းနိုင်ငံရဲ့တနင်္ဂနွေရွေးကောက်ပွဲမှာဘာရက်လက်ပဲရရထိုင်းရဲ့နိုင်ငံရေးတင်းမာမှုအနေထားကိုတော့ပြေလျော့ဖို့ဖြစ်မလာစေနိုင်ဘူးလို့မကြသေးခင်ကပဲသုံးသပ်ခဲ့တာပါ။တကယ်တော့ထိုင်းနိုင်ငံကမင်းဆန္ဒရှင်52တန်းဟာအောက်လွတ်တော်အမတ်နေရာ900အတွက်မဲပေးချင်မှဖြစ်တယ်လို့အမတ်နေရာ350ကဓာတ်ရိုက်ရွေးကောက်မှဖြစ်ပြီးကျန်နေရာ150ကလူလူကြိုက်တဲ့ပါတီကိုရွေးချယ်ချင်မှဖြစ်ပါတယ်။အထက်လွတ်တော်ကအမတ်နေရာ250အတွက်ကတော့ထိုင်းစစ်တပ်ကပဲရွေးချယ်မှဖြစ်ပါတယ်။ဒါဟာဗိုလ်ချုပ်ကြီးပရာယွတ်နဲ့သူ့ရဲ့ဖလန်ပရာချရတ်ပါတီအတွက်အားသာချက်ဖြစ်ပါတယ်။နောက်တက်လာမဲ့ဝန်ကြီးချုပ်အသစ်ကိုလွတ်တော်နှစ်ရက်စလုံးကရွေးချယ်မှဖြစ်ပြီးသူ့အနေနဲ့အမတ်နေရာ126နေရာပဲထပ်ရဖို့လိုအပ်တာဖြစ်ပြီးတခြားနိုင်ငံရေးပါတီတွေအနေနဲ့ဆိုရင်တော့အမတ်နေရာက386နေရာလောက်လိုအပ်နေတာဖြစ်ပါတယ်။ဒါအပြင်နိုင်ငံရေးပါတီပေါင်း80လောက်ကကိုယ်စားလှယ်လောင်းတသောင်းကျော်ပါဝင်ရှင်ပြိုင်ကြမယ်ဒီရွေးကောက်ပွဲမှာ RUM Plan Parachachap Time Party နဲ့ပြည်သူ့ပြုပြင်ရေးပါတီတို့နဲ့လည်းမဟာမိတ်ဖွဲ့နိုင်တဲ့အနေအထားရှိနေပါတယ်။ရွေးကောက်ပွဲကျင်းပမယ်လို့ကြေညာခြင်းကပရယုတ်ကိုရင်ဝင်ပြီးအရွေးခံဖို့စီစဉ်ခဲ့တဲ့အပြင်ရွေးကောက်ပွဲအတွက်တစ်နှစ်ပတ်လုံးသူကိုယ်တိုင်မဲဆွယ်ခဲ့ပြီးတခြားဘသူကိုမှဝင်ခွင့်မပြုခဲ့တဲ့အတွက်သူပဲအနိုင်ရမယ်လို့ခံမှန်းထားရကနေပြီးခဲ့တဲ့ဗိုလ်တစ်ဖူးနေကတခြားနိုင်ငံရေးအင်အားစုတွေကိုပါစပြီးမဲဆွယ်ဖို့ခွင့်ပြုခဲ့တာကြောင့်အခြေအနေဟာထူးခြားလာတာဖြစ်ပါတယ်။2019ထိုင်းရွေးကောက်ပွဲအလားအလာနဲ့ပတ်သက်တဲ့ဆွေးနွေးပွဲကိုမတ်လ20ရက်နေ့ကထိုင်းနိုင်ငံသားသတင်းတောက်များအသင်းFCCT မှာပြုလုပ်ခဲ့ပြီးဒီရွေးကောက်ပွဲဟာတိတ်ကိုစိတ်ဝင်စားစရာကောင်းတယ်လို့ပြောသူကထိုင်းနိုင်ငံရဲ့တမိုင်းစာအုပ်ကိုပူတွဲရေးသားသူ Chris Baker ဖြစ်ပါတယ်
။ And we cannot tell what's going to happen because it's been 8 years since the last completed election. We have 7 million
ရွေးကောက်ပွဲရလကဘယ်လိုထွက်လာမလဲဆိုတာကိုပြောဖို့ခက်တဲ့အကြောင်းရင်းကအရင်ရွေးကောက်ပွဲကျင်းပခဲ့တာက၈နှစ်ရှိသွားပါပြီ။မဲဆန္ဒရှင်အသစ်က9တန်းရှိပါတယ်။လွန်ခဲ့တဲ့9နှစ်စစ်တပ်အာဏာသိမ်းခဲ့စဉ်အတွင်းနိုင်ငံရေးဆွေးနွေးမှုတွေကလည်းတိတ်ကိုနည်းခဲ့ပါတယ်။အခုရွေးကောက်ပွဲအတွက်လူမှုသဘောထားစစ်တမ်းကောက်ခံမှုတွေအနှံ့လုံနေတာတွေ့ရပေမဲ့စစ်တမ်းမှပြောတဲ့သူအ ਨੇ ဆုံးထက်ဝက်လောက်ကဘယ်သူကိုမဲပေးမယ်ဆိုတာကိုမဆုံးဖြတ်ရသေးဘူးလို့ဖြေကြပါတယ်။ဒါကသူတို့ဘယ်သူကိုမဲပေးမယ်ဆိုတာကိုထုတ်မပြောချင်လို့လည်းဖြစ်နိုင်ပါတယ်။ရွေးကောက်ပွဲမဲပေးရမှာစိတ်ခံစားချက်အရမဲပေးကြဖို့များပြီးစဉ်းစားသုံးသပ်ပြီးမဲပေးတာမျိုးကနည်းလိမ့်မယ်လို့ကျွန်တော်ထင်ပါတယ်
။ရွေးကောက်ပွဲမှာအစိုးရဝန်ထမ်းတွေဝင်ရောက်ရှင်ပြိုင်မှုကိုတားမြစ်ထားတဲ့အတွက်ထိုင်းရွေးကောက်ပွဲကော်မရှင်ကပရာယုတ်ကိုအစိုးရဝန်ထမ်းအဖြစ်ကနေပယ်ဖျက်ပေးခဲ့ပါတယ်။ထိုင်းနိုင်ငံမှာ1932ခုနှစ်ကစပြီးစစ်တပ်အာဏာသိမ်းမှုအနည်းဆုံး73ကြိမ်ဖြစ်ပွားခဲ့တာပ
ါဒေါက်ကင်မျိုးသက်ပြောပြသွားတာပါရှင်ကြာသပတေးနေ့နဲ့ခင် VOE မြန်မာပိုင်းစီစဉ်ကိုကျမတို့မြန်မာစံတော်ချိန်မနေ့6နိုင်ကနေ9နိုင်ထိထုတ်လွှင့်နေပါတယ်ကျမတို့ရဲ့ရေဒီယိုစီစဉ်ကို Facebook စာမျက်နှာဖြစ်တဲ့ VOE Burmese News ကနေလည်းတိုက်ရိုက်နားဆင်နိုင်ကြပါတယ်ရှင်ခုလိုနားဆင်နေကြတဲ့အတွက်လည်းကျေးဇူးထူးတင်ပါတယ်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါ။ကျမတို့မြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီရှင်။VOA မြန်မာပိုင်းရဲ့ကြာတာပတိနေ့နနေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါ။အခုဒုတိယပိုင်းနာရီဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့
Let me begin by going back further and mentioning the issue of New Zealand.
ဒါကတော့အေးအေးဆင်နွှဲလာတဲ့လက်နက်ကင်တိုက်ပွဲတွေအပေါ်မှာ American Pamokha တူရဲ့အမြင်သုံးသက်ချက်ကိုတင်ဆက်ထားတဲ့ဥကျော်ဇန်တာရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။နနေခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုလည်းတင်ဆက်မှာပါ။အခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြမနိုင်ငံဆိုင်ရာစောင်းမတွေကိုမူရင်းအပေါ်မပြတ်ဥကျော်ဇန်တာနဲ့ဒေါ်လှလှတန်းတို့ကကောက်နှုတ်တင်ပြမှာပါရှင
်။မြမအစိုးရရဲ့အေးအေးအပေါ်ညဉ့်ညံရေးထူးဆစ်ရဲခေါင်းစဉ်နဲ့ချန္ဒရာရှိခရမ်ရဲ့ဆောင်းပါးကိုယူရေရှာရီဗျူးမှာဖတ်ရပါတယ်။မြန်မာတပ်မတော်နဲ့အေအေတိုက်ပွဲပြင်းထန်နေချင်းဒေါန်ဆန်းစုကြည်ကရခိုင်ပြည်တည်ငြိမ်ရေးအတွက်ကြိုးပမ်းမှုတွေကိုလုပ်နေပါတယ်။သို့တော်လည်းလက်တစ်ဖက်ကစနက်ကင်ပြင့်နေပြီးကြံတစ်ဖက်နဲ့လက်ဆွဲနှုတ်ဆက်ခြင်းလို့မရဘူးလို့စတင်ရေးပါတယ်။သမ္မတရုံးပြောခွင့်ရဥဇော်ထေးကပလဲဝါမှာတိုက်ပွဲတွေပြင်းထန်ပြီးအပြည့်ရသဘောတူညီချက်ကိုလက်မှတ်ရေးထိုးဖို့လက်မှတ်မထိုးသေးတဲ့အဖွဲ့တွေနဲ့အတူအေးကိုပါဖိတ်ခေါ်ခဲ့ပါတယ်။ရခိုင်ဒေသတည်ငြိမ်ရေးလိုအပ်နေတယ်ဆိုတာကိုလည်းအစိုးရနဲ့တပ်မတော်ဘက်ကစုံစမ်းမိကြောင်းပြောကြားခဲ့ပါတယ်တဲ့။တကယ်တော့တပ်မတော်ရဲ့လေးလာကြအပြစ်ခတ်ရစေတဖက်သက်ကြီးညာချက်မှရခိုင်မပါပဲကြံဒေသကအစိုးရတပ်တွေကိုရခိုင်ဘက်ကိုရွှေ့ခဲ့တာပဲဖြစ်တယ်လို့လည်းထောက်ပြထားပါတယ်။အေးကတော့အစိုးရရဲ့ဖိတ်ခေါ်မှုကရိုးသားမှုမရှိတဲ့အတွက်မဆွေးနွေးနိုင်ဘူးဆိုပြီးချက်ချင်းပဲတုံ့ပြန်ခဲ့ပါတယ်။သို့သော်လည်းသုံးရက်အကြံမှာတော့ဒေါန်ဆန်းစုကြည်ဦးဆောင်တဲ့ NRPC ပြည်နယ်သစ်မြိုင်နယ်ညီညာရေးကော်မတီကနေ NCA ပြည်လုံးကျော်ပြည်ရစာချုပ် NCA လက်မှတ်ရေးထိုးခြင်းမရှိသေးတဲ့အဖွဲ့အစည်းကိုဖိကြားလိုက်တဲ့အတွက်ဒါဟာအာအဆင်စရာဖြစ်ခဲ့ရပါတယ်တဲ့ညီညာရေးဖြစ်စဉ်ကိုပုံစံပြောင်းဖို့တွန်းအားပေးလာခဲ့တဲ့ UWSA နဲ့အတူလူလူဖိကြားခံရတဲ့အထက်မှာ KNPP AA ဟင်တမရောရဲ့နိုင်ငံရေးအဖွဲ့ဖြစ်တဲ့ ULA United League of Arkandule ပါဝင်တယ်လို့ဖော်ပြပါတယ်။အဲ့လိုဖိတ်ကြားတဲ့နေ့မှာပဲရခိုင်တည်ငြိမ်ရေးကော်မတီတရက်ကိုလည်းပဲအမျိုးသားလွှတ်တော်ဒုဥက္ကဋ္ဌဦးဝေသောင်ကိုဦးဆောင်စီပြီးဖွဲ့စည်းခဲ့ပါတယ်။အဲ့ဒီထဲမှာ ANP ရခိုင်မျိုးသားပါတီရဲ့ကိုယ်စားလှယ်တူလည်းပါဝင်ပါတယ်တဲ့။ဒါကိုကြည့်မယ်ဆိုရင်အစိုးရဟာ AA ရဲ့တိုက်ခိုက်မှုကြောင့်တမတော်ဘက်ကထိခိုက်နစ်နာနေပြီးရခိုင်ဒေသတရားဥပဒေစိုးမိုးရေးညီညွတ်ပြည်ပြရေးဆုတ်ယုတ်ပြက်ပြားလာနေတဲ့ဆရာကိုစိုးရိမ်ကင်းစီလာကြောင်းပြသနေတယ်ဆိုတာကတော့သံပြရှိကြမလို့ဘူးလို့လည်းရေးထားပါတယ်ဒီအချိန်လေးအားလုံးကိုလွှမ်းခြုံပြီးတော့စဉ်စဉ်လင်းလင်းပြောနိုင်တဲ့ကိစ္စတချို့ကတော့အောက်ပါတိုင်းဖြစ်တယ်ဆိုပြီးတော့နံပါတ်1 AA နဲ့ဆူရတက်ဖွဲ့တို့တိုက်ပွဲပြင်းထန်လာတဲ့အတွက်ကြောင့်အရာသားတချို့ပါထွက်ပြေးနေရတယ်တချို့ဆိုရင်အိန္ဒိယဘက်ကိုတောင်ထွက်ပြေးလာကြတယ်နံပါတ်2ရခိုင်တိုက်ပွဲအခြေအနေဟာထိမနိုင်ဖိမယားဖြစ်သွားနိုင်တဲ့အတွက် AA နဲ့လည်းပဲပုံစံတစ်ခုခုနဲ့တော့ဒါဆွေးနွေးရမယ်ဆိုတာကိုအစိုးရသဘောပေါက်လာတယ်နံပါတ်3မြန်မာစစ်တပ်ကဒီလိုအခြေအနေဆိုးနေတဲ့သဘောတဘာဝကိုသဘောမပေါက်ပဲအေးအေးနဲ့ဆက်လက်တိုက်ဖို့လိုလားနေစေဖြစ်တယ်ဒါကိုတော့ပြောင်းလဲပြရမယ်နံပါတ်4အိန္ဒိယဘက်ကလည်းပဲဒီတိုက်ပွဲတွေပြင်းထန်လာနေတဲ့သဘောရှိတဲ့အတွက်အေးအေးရဲ့စခန်းတွေကိုအိန္ဒိယကထိုးစစ်ဆင်တိုက်မလားတိုက်သင့်သလားအေးအေးဟာရခိုင်လူထု95ရာခိုင်နှုန်းကထောက်ခံထားတဲ့အဖွဲ့ဖြစ်တဲ့အတွက်ဒါဟာအိန္ဒိယအတွက်ဘယ်လိုလုပ်စင်းနေဆိုရတဲ့ပတ်သက်ပြီးဘေဂျန်နိုင်ငံအခြေအနေဖြစ်နေတဲ့စသဖြင့်ရေးသားထားပါခင်ဗျာ
ဆက်လက်ပြီး Modern Diplomacy EU မှာမြန်မာနိုင်ငံမှာဂျပန်ရဲ့ပါဝင်ပတ်သက်မှုဆိုတဲ့ခေါင်းကြီးနဲ့ရေးသားတဲ့ဆောင်းပါးကနေကောက်နှုတ်တင်ပြလိုပါတယ်အရက်ဖက်ဒီမိုကရေစီအစိုးရအသွင်ကူးပြောင်းလာတဲ့မြန်မာနိုင်ငံအပေါ်အနောက်နိုင်ငံတွေကဒဏ်ခပိတ်ဆို့မှုတွေရုပ်သိမ်းပေးလိုက်ရမှာလူအခွင့်အရေးအခြေအနေစိုးရိမ်မကင်းဖြစ်မှုတွေရှိပေမဲ့လို့လေအခြေခံရန်တရားအဆောက်အုံနဲ့စွန့်အင်ကဏ္ဍတွေမှာနိုင်ငံခြားတိုက်ရိုက်ရင်းနှီးမြှုပ်နှံမှုတွေဝင်လာခဲ့တဲ့အတွက်တရုတ်ဂျပန်နဲ့အာဆီယံနိုင်ငံတွေကစီးပွားရေးအထောက်အကူတွေနဲ့ပူးပေါင်းဆောင်ရွက်မှုတွေတိုးလာခဲ့ကြတယ်လို့အစချီရေးသားထားပါတယ် ထူးသဖြင့်တရုတ်ကရခိုင်မှာခြေကရန်တရားနဲ့စွန့်ရင်စီမံကိန်းကြီးတွေလှုပ်ဆောင်ခဲ့လို့နိုင်ငံတကာရဲ့ပြစ်တင်ဝေဖန်မှုကိုခံခဲ့ရတာဖြစ်ပါတယ်ဂျပန်ကတော့တရုတ်ရဲ့ One Belt One Road စီမံကိန်းကိုတံပြန်တဲ့အနေနဲ့မြန်မာနိုင်ငံမှာ2012ကစလို့ရင်းနှီးမြှုပ်နှံမှုနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုတွေပြုလုပ်ခဲ့ပါတယ်ဒါပေမဲ့လွန်ခဲ့တဲ့နှစ်ပေါင်း20ကျော်ကစလို့မြန်မာနိုင်ငံမှာရင်းနှီးခဲ့တဲ့တရုတ်ရဲ့ခြေပြားကိုတော့မမှီနိုင်ခဲ့ပါဘူး2019ခုမှာဂျပန်ရဲ့ရင်းနှီးမြှုပ်နှံမှုဟာဒေါ်လာ 1.48 ဘီလီယံရှိခဲ့ပြီး2016ဇူလိုင်လမှာမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုမှာတရုတ်ကနံပါတ်1နဲ့ဂျပန်ကနံပါတ်30လိုက်ခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံမှာဂျပန်ရဲ့ရင်းနှီးမြှုပ်နှံမှုဟာအလွှာအမျိုးမျိုးရှိနေပါတယ်။ရန်ကုန်မြေထားလန်းလိုအခြေခံရန်တရားဆောက်လုပ်ရေးမျိုးရှိခဲ့တယ်လို့တီလဝါဆက်ယုံစီမံကိန်း၊ကြောင်မီသွေးတွင်စီမံကိန်းနှစ်ခုစသဖြင့်လို့လည်းရှိခဲ့ပါတယ်။ပြီးခဲ့တဲ့နှစ်ကစစ်တမ်းကောက်ခံချက်မှာတော့ဂျပန်ရဲ့ရင်းနှီးမြှုပ်နှံမှုဟာအလုပ်အကိုင်းတွေဖန်တီးပေးတယ်လို့အသေးစားနဲ့အလတ်စားစီးပွားရေးလုပ်ငန်းတွေကိုလည်းအကျိုးပြုတဲ့အတွက်မြန်မာလူထုအများစုကအပြုသဘောဆောင်တုံ့ပြန်ခဲ့ကြပါတယ်။ဂျပန်ဟာရရောတဲ့ချင်းငွေတွေကိုပေးခဲ့ပြီးစီးပွားရေးအထောက်အကူတွေကိုလည်းပေးခဲ့တဲ့အပြင်ထိုစဉ်စစ်ဆူရနယ်လည်းဆက်ဆံရေးကောင်းမွန်ဖို့ထိန်းနိုင်ခဲ့တဲ့အပြင်နိုင်ငံရေးမှာဒီမိုကရေစီပြန်လည်ဖော်ဆောင်ရေးကိုလည်းအားပေးခဲ့တာဖြစ်ပါတယ်။တစ်ဖက်မှာတော့တရုတ်ရဲ့ရင်းနှီးမြှုပ်နှံမှုနဲ့ပတ်သက်လို့မြန်မာမှာသာမကရှေ့တောင်အာရှနဲ့တောင်အာရှမှာတောင်မနှိမ့်ညွတ်မှုတွေထွက်ပေါ်ခဲ့ပါတယ်။တရုတ်ကငွေရင်းစိုက်ထုတ်ရမှာတပြားမှမကြံအောင်ပြန်ထုတ်ယူတယ်လို့ထုတ်ယူရမှလည်းအဆမတန်ပြန်ယူတတ်တဲ့အတွက်သူ့ရဲ့ကျွေးပြီးတဲ့တန်တမာဆက်ဆံရေးပေါ်ဝေဖန်မှုတွေရှိခဲ့တာဖြစ်ပါတယ်။တီလဝါမှာဂျပန်ရဲ့ဂျက်ကာနဲ့ဂျပန်ဘန်တွေ49ရာခိုင်နှုန်းရင်းနှီးမြှုပ်နှံမှုဟာမြန်မာနိုင်ငံမှာအောင်မြင်မှုလို့ပြောနိုင်တယ်လို့ဂျပန်ဟာတရားစတ်တာပေါ်ချွေပါတဲ့ရခိုင်မှာလည်းရင်းနှီးမြှုပ်နှံမှုကိုစတင်ခဲ့တာဖြစ်ပါတယ်။ဂျပန်အနေနဲ့မြန်မာနိုင်ငံမှာစီးပွားရေးဖွံ့ဖြိုးမှုသာမကလူခွေးရင်းတရင်လွတ်လပ်ခွင့်ရရှိရေးတွေလေနိုင်ငံကောင်းဆောင်တော်အောင်ဆန်းစုကြည်ကိုလက်ခံဖို့နားချတင်ပါတယ်ဂျပန်ဟာဒီမိုကရေစီနိုင်ငံဖြစ်တယ်လို့တရုတ်ရဲ့ကြီးစုမှုကိုထိညှိနိုင်ဖို့လွတ်လပ်ပြီးပွင့်လင်းတဲ့အိန္ဒိယနဲ့ပစိဖိတ်ဝန်းကျင်ဖန်တီးရေးလှုပ်ရှားမှုမှာအဓိကပါဝင်တဲ့နိုင်ငံတစ်နိုင်ငံဖြစ်တဲ့အတွက်ဒီရည်တည်ချက်ဟာကောင်းမွန်ပါတယ်တခြားဒီတန်တရာတွင်ရှိအနာရှင်နိုင်ငံတွေလမ်းကိုလိုက်မလားဒီမိုကရေစီရှင်သန်တဲ့နိုင်ငံတွေရဲ့လမ်းကိုလိုက်မလားဆိုတဲ့ရွေးလမ်းကိုရွေးရမှာကတော့မြန်မာခေါင်းဆောင်တွေရဲ့ဆုံးဖြတ်ချက်ပဲဖြစ်ပါတယ်။ဘယ်လမ်းကိုပဲရွေးရွေးဂျပန်ကတော့ရေးပါတဲ့ခန့်ခါတာကနေပါဝင်ဆောင်ရွက်ပြီးသွားနိုင်မှာဖြစ်ပါတယ်လို့ဆောင်းပါးမှာရေးသားထားပါတယ်ရှင်။တော်ရရှိများရှင်။တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့မြန်မာအစိုးရနောက်တက်မတော်တာဝန်ရှိသူတွေအကြားညဉ့်ဉန်းရေးအတွက်ဆွေးနွေးတာတွေရှိနေပြီမဲ့လို့လဲတိုက်ပွဲတွေကပြင်းထန်နေစေပါ။အချိန်ထဲမှာပဲတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCE အပါအဝင်ညဉ့်ဉန်းရေးလုပ်ငန်းစဉ်အပေါ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့တန်တရာသဘောထားတွေကလည်းထွက်ပေါ်နေပါတယ်။ညဉ့်ဉန်းရေးဆွေးနွေးမှုတွေတိုးတက်မှုရဖို့လက်ရှိလုပ်ငန်းစဉ်မှာအပြောင်းအလဲတွေလုပ်ဖို့လိုအပ်နေပါပြီလား။ချင်းကနိုင်မဲ့နီလန်အစ်စ်တွေဘာရီများရှိနိုင်မလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အတန်းဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါရရှင်
။ကျမတို့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာသောရရှင်တွေရဲ့သဘောထားအမြင်တွေထင်ဟပ်စေဖို့ပါဝင်ဆွေးနွေးကြပါလို့ထပ်မံဖိတ်ခေါ်ပါရရှင်။အခုတော့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလာတန်းကတင်ဆက်မှာပါ။
ဒီကိမ်းနဲ့တင်ပြမယ် idiom အသုံးက
break a leg
ဖြစ်ပါတယ်စာလုံးပေါင်းက break break ကချိုးတာ a ကတခုတချောင်း leg leg ကခြေတော့ဆိုတော့စပိုက်ခွင်းရဲ့ဓာတ်ရိုက်ဒီဘယ်ကတော့ခြေတချောင်းကိုကျိုးအောင်လုပ်တာပေါ့ idiom ဆိုရဲသဘောလိုက်ဒီဘယ်ကိုမရှင်းပြမီဒီအသုံးဆင်းတက်လာတဲ့နောက်ကျောင်းကိုအနည်းငယ်ရှင်းပြပါစီ ရှိခေကပြဿသဘင်လောကမှာအယူရှိခဲ့တာကစမကာမီအနုပညာသည်တွေကိုပွဲအောင်အောင်မြင်မြင်ကနိုင်လေအောင်အဆင်ပြေပါစေလို့ဆုမွန်ကောင်းတောင်းပေးလို့ရင်အယူသီးမှုတစ်ခုကပြောင်းပြန်ဆူတောင်းပေးဖို့ပဲဖြစ်ပါလေဥပမာ break a leg ခြေထောက်ကျိုးပါစေလို့ဆူတောင်းပေးခြင်းအပြင်ပြောင်းပြန်သဘောအတိပဲယူပြီးဒီပွဲကမဲ့လူကိုကန့်ကောင်းပါစေအောင်မြင်ပါစေလို့ဆူတောင်းပေးရရောက်တယ်လို့ရှိခဲ့တဲ့အယူဖြစ်ပါလေတတိယတော့အောင်မြင်ပါစေအဆင်ပြေပါစေလို့ပြောခဲ့ရင်တော့ပွဲကရမှာပြောင်းပြန်ဖြစ်ပြီးအဆင်မပြေဖြစ်တဲ့အယူရှိပါတယ်။ဒါကြောင့်မလို့ break a leg လို့တူဦးကပြောလာတဲ့ဆိုရင် idiom ဆိုရဲ the white day ကတော့ကိုယ်ကိုကန့်ကောက်ပါစေအဆင်ပြေပါစေလို့ပြောတယ်ဆိုတာကိုနားလည်သဘောပေါက်ပြီးကျေးဇူးတင်ရမှာဖြစ်တယ်ဆိုတာကိုနားလည်သိချင်ပါတယ်။ဒီနေရာအဖြစ်တော့အင်္ဂလိပ်လို break a leg က good luck ကိုဆိုပါတယ်။ဒီသုံးနှစ်ပတ်သက်လို့ George ကပြတဲ့ဥမာကတော့
It's important for our first performance tonight to be a success. So break a leg, everybody.
ဒီညကမဲ့ပွဲကကျွန်တော်တို့ရဲ့ပထမအဦးဆုံးပွဲဆိုတော့အောင်မြင်ဖို့အရေးကြီးတယ်။ဒါကြောင့်မို့လို့အားလုံးအဆင်ပြေပါစေ၊ကန့်ကောက်ပါစေလို့ဆုတောင်းပါတယ်လို့ကြေပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်။
It's important for our first performance tonight to be a success. So break a leg, everybody.
ကိုယ်ကန်ကောက်ပါစေအဆင်ပြေပါစေလို့ပြောတယ်ဆိုရင် idiom အသုံးအရာဘယ်လိုပြောမလဲ?
Break a leg.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မင်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒလလတန်းတင်ဆက်နေတဲ့American 3 English စာသင်ခန်းစာအစီအစဉ်ကိုကျမတို့ VOE မြန်မာပိုင်းရုပ်သံရဲ့တနင်္လာနေ့ညနေခင်းအစီအစဉ်တိုင်းမှာလည်းကြည့်ရှုအားပေးနိုင်ကြပါရစေ။အခုတော့မြမအရေးသုံးသက်ချက်အစီအစဉ်ကိုတင်ဆက်မှာပါ။အေးဆင်းနွှဲလာတဲ့လက်နက်ကင်တိုက်ပွဲတွေဟာရခိုင်အမျိုးသားရေးစိတ်သက်ကိုရခိုင်အမျိုးသားရေးစိတ်သက်နိုးကြားလာတာကိုပြသနေခြင်းဖြစ်တယ်။စစ်အင်အားအသာစီးရာရေးထက်နှစ်ဖက်တိတ်တဆိတ်စတင်ညှိနှိုင်းပြီးဖက်ဒရယ်ပေါ်ဆောင်ခြင်းဖြင့်သာရေရှည်ပြည်လည်မှုရနိုင်မှာဖြစ်တယ်လို့မြမအရေးစောင့်ကြည့်လေ့လာသုံးသပ်နေတဲ့ American Pamokh David Steinberg ကသုံးသပ်ပါတယ်။ Georgetown Tech သို့ဂုံတူးဆောင် Pamokh David Steinberg နဲ့ဥကြော်စံသာဆွေးနွေးသုံးသပ်ထားတာကိုနားဆင်ကြရအောင်ပါရှင
်။ Pamokh Steinberg ကအခုရခိုင်ပြည်နယ်ဘက်မှာအေအေနဲ့အစိုးရစစ်တပ်နဲ့ဖြစ်တဲ့တိုက်ပွဲကြီးကဟာလူတော်တော်များများစိုးရိမ်မကင်းဘူးဆိုတာကြဲကြဲလောင်လောင်ကြားနေရပါတယ်။တခြားတိုင်းရင်းသားလက်နက်ကိုင်အင်အားစုနဲ့ဖြစ်တာတက်ပို့ပြီးတော့စိုးရိမ်ကြီးပြောလာကြတာကြားရပါတယ်။ဆရာကြီးရောအဲ့လိုစိုးရိမ်ကြီးဖြစ်တယ်လို့ထင်ပါသလား
? Let me begin by going back further and mentioning the issue of New Zealand.
နင်းနဲ့နောက်ကြောင်းပြန်ပြီးတော့ပြောပြစီနယူးဇီလန်မှာပြတ်တက်တာတွေဟာစစ်သွေးကြွမျိုးသားရေးဝါဒပြည်ပဆန့်ကျင်မျိုးသားရေးဝါဒဆိုပြီးတော့ပြောကြတယ်မဟုတ်လားဒီလိုသဘောပါပဲမြန်မာနဲ့အိန္ဒိယတို့မှာလည်းဖြစ်နေပါတယ်အိန္ဒိယဝန်ကြီးချုပ်မိုဒီလက်ထက် ethnic religious nationalism လူမျိုးရေးဘာသာရေးအမျိုးသားရေးဝါဒကြီးထွားလာပါတယ်မြန်မာနိုင်ငံမှာလည်းမဘာသာလှုပ်ရှားမှုပေါ်လာသလိုရခိုင်အေအေလှုပ်ရှားမှုကလည်းဒီလိုပါပဲဗမာလူမျိုးတွေနဲ့စင်ပြိုင်ပေါ်ပေါက်လာတဲ့လူမျိုးရေးလှုပ်ရှားမှုတရက်ပါပဲ။ဗမာတွေဟာရခိုင်ကို1984-85မှာအောင်နိုင်ပြီးတော့မဟာမုနိရုပ်ပွားတော်ကိုမန္တလေးကိုလူယူသွားခဲ့ပါတယ်။ဒီဖြစ်ရပ်ကိုမမေ့ပျောက်ကြသေးပါဘူး။ဒါပေမဲ့ဗမာတွေကတော့ဒါကိုမဖော်ပြကြတော့ပါဘူး။မကြခင်တုန်းက The New Light of Myanmar အစိုးရသတင်းစာမှာရခိုင်အကြောင်းဆောင်းပါးတစ်ပုဒ်ဖတ်လိုက်ရပါတယ်။အဲ့ဒီမှာဗမာတွေရခိုင်ကိုအောင်မြင်သိမ့်ပိုက်တဲ့ကိစ္စတစ်ခုလုံးကိုလုံးဝဖော်ပြမထားပါဘူး။အင်္ဂလိပ်တွေအကြောင်းကိုတော့ပြောထားပါတယ်။ဒါမမှန်ပါဘူး။ရှမ်းကချင်ကရင်စတဲ့တိုင်းသားတွေရဲ့မျိုးသားရေးစိတ်ဓာတ်မှာဒါတွေအရေးကြီးပါတယ
်။တမိုင်းမှာအင်အားကြီးတဲ့လူမျိုးကအင်အားနည်းတဲ့လူမျိုးကိုအောင်နိုင်ခဲ့တဲ့ရဲစဲစဲပြုမှုခဲ့တဲ့ဆိုတာတွေကိုအမှန်တိုင်းအခုမှပြန်လဲဖော်ထုတ်နေလို့ရောပြဿနာပြေလည်သွားလိမ့်မယ်။ပြည်ထောင်စုစိတ်ဓာတ်ရှင်သန်လာနိုင်စေရလို့ထင်ပါသလားအဲ့လိုပြောလို့
If you just say it then it doesn't solve anything. It clears the air.
ပြောရုံလောက်နဲ့တော့ဘယ်ပြဿနာကိုမှပြေလည်စေမှာမဟုတ်ပါဘူး။ပြောရမှာကတမိုင်းမှာဒီလိုအချက်လက်တွေရှိခဲ့တယ်လစ်လျူရှူထားလို့မရနိုင်ဘူးဒီအမှားတွေကိုပြန်ပြင်ကြရအောင်လို့ပြောရမှာပါပြန်ပြင်နိုင်မဲ့စနစ်တရလည်းလိုပါတယ်တိုင်းသားလူနည်းစုတချို့အတွက်ဖက်ဒရယ်အခွင့်အရေးတွေဖန်တီးပေးရမယ်ပြည်တော်စုထဲမှာလူစုတပွေးတဲ့နေထိုင်နိုင်မှုအတွက်ဆိုလို့ရှိရင်အတိတ်ရဲ့အမှားတွေကိုအသိမှတ်ပြုပြီးတော့အပေါင်းလက္ခဏာဆောင်လာအောင်လှုပ်သွားကြရမှာဖြစ်ပါတယ်
ไอ้พี่เอ๋ยတွေကရာစုနှစ်နဲ့ချီပြီးတော့ကြာမြင့်ခဲ့ပြီဖြစ်ပါတယ်ပြန်ကောက်ရမှာနောက်ကြမနေတော့ဘူးလားဆရာကြီ
း It's not too late because it's going to keep coming up
အသိတော့မကြပါဘူးဒီစိတ်ဓာတ်တွေကကြီးထွားမြင့်မားလာနေပါတယ်2019ခုနှစ်တုန်းကရခိုင်မျိုးသားနေ့မြောက်ဦးမြို့မှာအဒီကုန်းဖြစ်လို့လူဒါဇင်ဝက်လောက်တည်ဆုံးခဲ့ရတဲ့ဖြစ်ရပ်ကိုကြည့်ပါဒီဖြစ်ရပ်မှာဘယ်ဘက်ကမှားတယ်ဘယ်သူမှတာဝန်ရှိတယ်ဆိုတာကျွန်တော်တော့မသိပါဘူးကျွန်တော်သိတာကတော့ဗမာကြီးစိုးမှုကိုစန့်ကျင်တဲ့ရခိုင်ကိုပိုင်အုပ်ချုပ်ခွင့်ကိုပြတ်တာတယ်ဆိုတာပါပဲဒါတွေကအကျုံးဝင်နေတော့မှပဲရုပ်စွာဆုံးရခိုင်ဗုဒ္ဓဘာသာတချို့ကဒီကိစ္စတွေကိုတိတ်ကိုအလေးထားနေတော့မှပဲဒီစိတ်ဓာတ်တွေဟာသူတို့ရဲ့သားသမီးတွေစီကိုဆက်လက်ကူးဆက်သွားမှာပါဆိုတော့ဒီတမိုင်းဖြစ်ရပ်တွေဟာသိဟောင်းနွမ်းနောက်ကျနေခဲ့ပြီဆိုတာတော့မဟုတ်ပါဘူးအထူးသတိထားကြင်တွယ်ရမယ့်ကိစ္စတွေဖြစ်နေတော့မှပဲ
အခုမြန်မာနိုင်ငံမှာတက်မတော်ရဲ့ဆောင်ပုဒ်တစ်ခုကပြည်ထောင်စုမပြိုကွဲဖြစ်ပါတယ်ဒီဆောင်ပုဒ်ကိုအတိုက်ခံရောတိုင်းရင်းသားအလုံးကပါသဘောတူလက်ခံကြပါတယ်လက်တွေ့မှာရောတိုင်းရင်းသားအရေးကိုဒီဆောင်ပုဒ်နဲ့အညီကြင်တွယ်နေတယ်လို့ဆရာကြီးသုံးသပ်မိပါသလား
No it's been badly handled from the very beginning After all
ဘယ်ဆောင်ပုဒ်အစကတည်းကအမှားမှယဉ်ယဉ်ကြင်တွယ်လာခဲ့တာပါမူလာတော့ကပင်လုံးမှာဖက်ဒရယ်အစိုးရတီထောင်မှုပြောခဲ့ကြပြီမဲ့လေဥနုလက်ထက်မှာအရက်သားအစိုးရဟာလည်းဖက်ဒရယ်အစိုးရမဟုတ်ခဲ့ပါဘူးနာမည်သာပြည်ထောင်စုမြန်မာနိုင်ငံ Union of Burma ဖြစ်နေပေမဲ့ပြည်ထောင်စုအစ်စ်မှန်မဟုတ်ခဲ့ပါဘူးကျွန်တော်အများအားပြောခဲ့ဘူးသလိုပါပဲလွတ်လပ်ရေးရပြီးကတည်းကမြန်မာနိုင်ငံရဲ့အခြေခံပြဿနာဟာဒီမိုကရေစီမဟုတ်ပါဘူးတိုင်းရင်းသားဆက်ဆံရေးသာဖြစ်ပါလေဗမာတို့ကတော့ဒါဟာတင့်တော်မျှတတဲ့ဆက်ဆံရေးပဲလို့ယူဆကြပါလိမ့်မယ်ဘာကိုမျှတတယ်လို့ထင်ကြတယ်ဆိုတော့ကျွန်တော်မသိပါဘူးကျွန်တော်တို့ပြင်ပကနေကြည့်တဲ့သူတွေအတွက်တော့ဒီလိုမျိုးဆကြပါဘူးဒါကိုတနည်းနည်းနဲ့ပြေလည်အောင်လုပ်ရမှာပါဒေါက်တာဆန်းစုကြည်လည်းဒီကိစ္စဟာသူ့အတွက်ထိတ်တန့်ဦးစားပေးဖြစ်တယ်လို့ပြောခဲ့ပါတယ်ပြီးတော့သူဟာပင်လုံစိတ်ဓာတ်အစဉ်လာကိုသူ့ရဲ့ဖခင်စီကစက်ခံရတဲ့သူပါဒါပေမဲ့အခုထိအလုပ်မဖြစ်သေးပါဘူးဒီကိစ္စကိုစစ်တပ်ကတန်လျာရှိနေပါတယ်ဒေါက်တာဆန်းစုကြည်ကိုသူတို့မယုံပါဘူးဆိုတော့တိုင်းသားတွေနဲ့ပြေလည်မှုရရှိရေးဟာဘဲကိုမှခီးမပေါက်နိုင်ပဲဖြစ်နေပါလေအခုဖွဲ့စည်းပုံပြင်ဆင်ရေးလှုပ်ဆောင်မှုဖြစ်လာတဲ့ကိစ္စမှာပထမဆုံးလိုရမယ့်အဓိကအကြောင်းကလည်းဒေါန်ဆန်းစုကြည်တမရဖြစ်ရေးမဟုတ်ပါဘူးဖက်ဒရယ်စနစ်ကိုလက်တွေ့အကောင့်တွေပေါ်ရေးတာဖြစ်ပါလေဒီထဲမှာအရေးကြီးတဲ့အချက်တစ်ခုအဖြစ်ကျွန်တော်စဉ်းစားမိတာကတော့ပြည်နယ်တိုင်းရင်းသားနယ်ပယ်တွေမှာအုပ်ချုပ်ရေးအကြီးအကဲကိုဒေသခံပြည်သူတွေကရွေးချယ်သူတွေကိုခန့်ထားရေးဖြစ်ပါလေဘိုးဆိုးအားကကြိုက်တဲ့လူကိုမခန့်သင့်ပါဘူး
တချို့ကသုံးဆကြပါရယ်ဒီနေရာမှာဂျာဝင်စစ်စပ်ပေးမဲ့လူလိုအပ်တယ်အထူးသဖြင့်တရုတ်ကဝင်ရောက်ဖြန့်ဖြန့်ပြီးရင်ရနိုင်မယ်လို့ယူဆကြတာရှိပါတယ်ဆရာကြီးဘယ်လိုသဘောရပါလဲဖြစ်နိုင်ပါလား
I don't think that is sound first of all I think that the Burmese resent foreigners
ဒါကတိတ်ဖြစ်နိုင်တယ်လို့တော့ကျွန်တော်မထင်ပါဘူးနိုင်ငံခြားသားတွေရဲ့ဂျာဝင်ဆွတ်ဖွဲ့မှုတွေကိုလည်းမြန်မာတွေကမယုံလဲမယုံကြည်ကြပါဘူ
းဒါပေမဲ့တရုတ်ကလက်ရှိမှာမြန်မာနိုင်ငံကိုနိုင်ငံတကာမျက်မှောက်မှာကာကွယ်ပေးနေတဲ့အခါစီးပွားရေးအဖြစ်လည်းပဲအဓိကကျတဲ့နိုင်ငံတစ်ခုဖြစ်နေဆိုတော့တရုတ်နိုင်ငံရဲ့မြန်မာပေါ်ဩဇာလွှမ်းမှုကအတော်ကြီးမားနေရပြီဖြစ်ပါလား
That is true at the moment. That's absolutely true. But we've seen in the past the Chinese leverage
ဟုတ်ပါတယ်ခင်ဗျာဒါတော့မှန်ပါတယ်လောဆယ်မှာလုံးဝမှန်ပါတယ်ဒါပေမဲ့အတိတ်ကိုပြန်ကြည့်ရင်တရုတ်ဟာမြန်မာပေါ်ဖိအားသုံးတဲ့နေရာမှာမြန်မာဘက်ကခံစားချက်သဘောထားကိုအယူမဆိုင်ပဲလောက်တက်ပါလေရေပွေအားဖြင့်နိုင်ငံသားတွေဟာမြန်မာတို့ရဲ့သဘောထားကိုနားလည်ခံစားခြင်းမရှိကြပါဘူးဆိုတော့တရုတ်ရဲ့အခန်းကဏ္ဍဟာမေကွန်းထုတ်เสียဖြစ်နေပါလေအမေရိကန်ရဲ့အခန်းကဏ္ဍဟာလည်းမေကွန်းထုတ်เสียပါပဲဒါပေမဲ့မြန်မာနိုင်ငံအနေနဲ့စကန်ဒီနေးဗီးယန်းနိုင်ငံတွေဒါမှမဟုတ်အမေရိကန်တရုတ်စတဲ့နိုင်ငံတွေရဲ့အကျန်းစီတိတ်တဆိတ်ပဲရယူသင့်တယ်လို့ထင်ပါတယ်ဒါပေမဲ့ဒီအကျန်းစီလောက်နဲ့တည်းမရပါဘူးတကယ်လက်တွေ့ဖြစ်အောင်ဥပဒေတွေလောက်ရပြင်ရမှာလည်းဖြစ်ပါလေ
။အိန္ဒိယရောခင်ဗျာအိန္ဒိယဟာဆိုရင်လည်းပဲသတို့တိုင်းပြည်မှာဒီလိုလူမျိုးစုပြဿနာတွေအများကြီးနဲ့ရင်ဆိုင်ခဲ့ရတယ်ပြဿနာဖြစ်အောင်ထိန်းနိုင်ခဲ့တယ်။တစ်ဖက်မှာလည်းပဲမြန်မာနိုင်ငံမှာသတို့ရဲ့စီးပွားရေးအရရင်းနှီးမြှုပ်နှံမှုဆန္ဒတွေအများကြီးရှိနေတယ်ဆိုတော့သတို့ရဲ့တိုင်းပြည်အတွေ့အကြုံကမြန်မာနိုင်ငံအတွက်အဆုံးချအကြံပေးတာမျိုးဝင်ရောက်စစ်ဆေးတာမျိုးမလွတ်နိုင်ဘူးလားခင်ဗျာ
။ India I think has a very important interest as you just said.There are multi-modal.
Yeah, ပြောလို့ပါပဲမြန်မာနိုင်ငံအတွင်းမှာအိန္ဒိယရဲ့ဂျိုစီဘွားဟာအင်တာမအရေးကြီးပါတယ်ကရတာမြင့်နဲ့ပတ်သက်တဲ့စီမံကိန်းဟာမဏိပူရာအာတန်နာဂဒေတာတွေလိုအိန္ဒိယအရှေ့မြောက်ပိုင်းဒေတာတွေအတွက်တိတ်ကိုအရေးကြီးပါတယ်ဒီဒေတာမှာအိန္ဒိယကိုတိုက်ခိုက်နေတဲ့သဘုံအဖွဲ့၁၁ဖွဲ့လောက်ရှိနေပါတယ်တချို့ကအိန္ဒိယမြန်မာနိုင်ငံမှာနေကြတဲ့လူမျိုးစုသဘုံတွေပါ အိန္ဒိယဟာဒီဒေသကိုငြိမ်းချမ်းစေချင်တာတရုတ်ဩဇာကနေလွတ်မြောက်စေချင်တာပါဆိုတော့အိန္ဒိယကတိတ်တဆိတ်ကူညီနိုင်ပါတယ်ဒါပေမဲ့ဝန်ကြီးချုပ်နရင်ဒရာမိုဒီဟာဟိန္ဒူမျိုးသားရေးစိတ်ဓာတ်ကိုနှိုးဆွနေပါတယ်ဒါအိန္ဒိယအတွက်စိုးရင်စရာပါအိန္ဒိယမှာမွတ်စလင်ကတန်း150လောက်ရှိပါတယ်တိတ်အကဲဆက်တဲ့ကိစ္စပ
ါမြန်မာရှိရေးကိုပြန်ကြည့်မယ်ဆိုရင် the worst case scenario ပေါ့ဆရာကြီးအဆိုးဝါးဆုံးဖြစ်နိုင်တဲ့အခြေအနေဘယ်လိုလုပ်ထင်ပါသလဲအေအေကအခုခါမှာဒါဝါကိုအားကြပြီးတော့ confederation union နဲ့လို့ပြောလာပါတယ်ဒါကိုကြံတဲ့တိုင်းရင်းသားတွေကလည်းပဲကြိုက်တယ်လို့မပြောတော့မှသူတို့ဟာဘာမှဝေဖန်ခြင်းမပြုနဲ့နှုတ်ဆက်နေကြပါတယ်ဆိုတော့ဒီကိစ္စကျေပြန့်လာရင်ပြည်ထောင်စုပြိုကွဲရေးအထိဥတည်သွားနိုင်တယ်လို့ဆရာကြီးယူဆပါသလား
A little different because Rakhine is already a state of the
နည်းနည်းတော့ကွဲပြားပါတယ်ဘာကြောင့်လဲဆိုတော့ရခိုင်ကပြည်နယ်အဆင့်ရှိနေပြီးသားပါဝါကရှမ်းပြည်နယ်ရဲ့အစိတ်ပိုင်းတစ်ခုမြတာပဲဖြစ်ပါတယ်ဒါကိုဝါကတီးခြားပြည်နယ်လိုချင်နေတာပါဒါကိုရှမ်းကမကြိုက်ပါဘူးရခိုင်ကပြည်နယ်ရပြီးသားပါရိုဟင်ဂျာကိစ္စကတီးခြားပြဿနာပါဒါပေမဲ့အေအင်အားကြီးထွက်လာတာကတော့တိတ်ပြီးတော့အရေးကြီးတဲ့ကိစ္စဖြစ်ပါတယ်ဒါဟာဗမာတို့သဘောပေါက်နားလည်ရမယ်ရခိုင်အမျိုးသားရေးစိတ်ဓာတ်ဖြစ်ပါတယ်တိမ်မွေ့တဲ့နီးနဲ့ကင်တွယ်သင့်ပါတယ်ဒါပေမဲ့စစ်တပ်ကဒီလိုတိမ်မွေ့တဲ့နီးနဲ့ကင်တွယ်လိုက်မယ်လို့ကျွန်တော်မယုံကြည်ပါဘူးအရက်ဖက်ဆိုးကလည်းလောလောဆယ်မှာဒီလိုလှုပ်လိုက်မယ်လို့မထင်ပါဘူးဒီလိုလှုပ်ဖို့ဆိုတာကလည်းချိန်ယူပြီးတော့ဘက်ဆောင်လှုပ်ရမယ်ကိစ္စပါချင်းထဲမှာပဲအေအေတွေနည်းမြေတိမ့်ပိုက်မဲ့ကိစ္စစခန်းတွေကိုပြစ်ခတ်တိုက်ခိုက်နေတဲ့ကိစ္စဟာလည်းလက်ခံနိုင်စရာမရှိပါဘူးဒီထဲမှာရိုဟင်ညာပြဿနာရှိနေတဲ့အတွက်လည်းအခြေအနေတွေကပိုပြီးတော့ရှုပ်ထွေးစေပါတယ
်ဆိုရင်ဇာအကောင်းဆုံးလို့ထင်တဲ့ကိစ္စတစ်ခုကိုကျွန်တော်မေ့ချင်ပါတယ်အစိုးရစစ်တပ်နဲ့အေအေနဲ့တိုက်နေတာအပြင်ဒီကိစ္စဟာကျေပြန့်လိုက်ပြီးတော့ဗမာနဲ့ရခိုင်လူထုချင်းကြားမှာအမုန်းပွားစရာဖြစ်လာလိမ့်မလားအဲ့လိုမဖြစ်လာအောင်ဘယ်လိုထိန်းသိမ်းရမလဲဆိုတဲ့ကိစ္စဖြစ်ပါတယ်ဆရာကြီးဘယ်လိုလုပ်နိုင်မလဲထင်ပါလဲအဲ့ဒါ
You've got to start out in the school system. You got to start out educating. I mean, you don't stop there but you start
ဒါတော့ပညာရေးကစပြီးတော့လုပ်ရမယ့်ကိစ္စဖြစ်ပါတယ်။တန်းတူညီမျှရေးစိတ်ဓာတ်ကိုဖန်တီးနိုင်တဲ့ပညာရေးဖြစ်ရပါလိမ့်မယ်။ကျောင်းသင်ခန်းစာတွေကိုပြင်ရမယ်။လက်တွေ့မှာလည်းဒီလိုဖြစ်အောင်လုပ်ပေးရပါလိမ့်မယ်။လူတိုင်းနဲ့သက်ဆိုင်တဲ့ပြည်ထောင်စုနိုင်ငံဆိုတာလုပ်ရပါလိမ့်မယ်။ဒီအမေရိကန်ပြည်ထောင်စုမှာလည်းရှိခဲ့ပါတယ်လူပြူတွေဟာလူမဲတွေထက်အခွင့်တူးရခဲ့တယ်လက်တီနိုတွေထက်ပိုအကျိုးခံစားခွင့်ရှိခဲ့တယ်အရင်တုန်းကဆိုလို့ရှိရင် Protestant တွေဟာ Roman Catholic တွေ Jew တွေထက်အခွင့်တူးရခဲ့တယ်ဒါတွေကိုတဖြည်းဖြည်းချင်းကျော်လွှားနိုင်ခဲ့တာပါအလားတူထပ်မဖြစ်အောင်လဲအပြောင်းလဲတွေလုပ်ဖို့ကြိုးပမ်းခဲ့ရပါတယ်မြန်မာနိုင်ငံမှာလည်းသူနီးသူဟန်နဲ့ဒီလိုလုပ်ရမှာဖြစ်ပါတယ်ဒီလိုပြဿနာမျိုးကျော်လွှားနိုင်တဲ့နိုင်ငံတွေရဲ့အတွေ့အကြုံတွေကိုလည်းတိတ်တဆိတ်လေ့လာပြီးတော့နမူနာရေးသင့်ပါတယ်
အခုဆက်လက်ပြီးတော့ဒေါက်တာမျိုးမျက်မောင်ရဲ့ယုံကြည်ရာတွေကိုပြောပြထားတဲ့သူယုံကြည်ရာအစီအစဉ်ကိုတင်ဆက်မှာပါမမိုးဖြူကအစီအစဉ်ထုတ်လွှင့်ထားပါတယ်ရှင
်ကျွန်တော်ယုံကြည်ရာကိုလောက်ရမယ်ဆိုရင်တော့ကျွန်တော်ကိုယ်တိုင်ကလည်းအရင်ကတော့မတန်ဆမှုမရှိဘဲနဲ့2025ခုနှစ်နေခဲ့တယ်အခု25နှစ်ပိုင်းမှာကျွန်တော်ကအကြောင်းတစ်ခုဆိုငလုံးကွေသွားတယ်ပေါ့နော်အဲ့တော့ကျွန်တော်ယုံကြည်ရတော့မတန်ဆွမ်းသူတယောက်ဖြစ်သွားပေမဲ့လည်းကျွန်တော်တို့လောကမှာဒီကိစ္စကျွန်တော်အဓိကလုပ်ခဲ့တဲ့ကျွန်တော်ရဲ့ရည်ရွယ်ချက်ကတော့စူးစမ်းအထောက်အပံ့မှုဖြစ်ပါတယ်အဲ့တော့စူးစမ်းအထောက်အပံ့မှုတဲ့နေရာမှာလူတိုင်းကစူးစမ်းနေရမယ်ကိုယ့်ရဲ့အခွင့်အလမ်းကိုလည်းရှာဖွေနေရမယ်အခွင့်အလမ်းဆိုတာကလည်းရှင်နေမရှိနေထားတွေရတမျိုးမဟုတ်တမျိုးတော့သူတို့ပေါ်လာကြတာပါပဲပေါ့နော်ပေါ်တာမစူးစမ်းနေဘူးဆိုရင်တော့အဲ့ဒီခွင့်အလမ်းပေါ်လာမယ်ဆိုရင်လည်းပဲကျွန်တော်တို့ဘလို့မှလက်လမ်းမရောက်နိုင်မှာမဟုတ်ပါဘူး။တော့ကျွန်တော်ကတော့စူးစမ်းနေဖို့ကိုတော့ပြောချင်ပါတယ်။အဲ့တော့ကျွန်တော်ဉာလုံးမမြင်တဲ့ဘဝမှာကျွန်တော်အများကြီးခက်ခဲခဲ့တယ်။ကျွန်တော်ရဲ့ဘဝကိုပြန်လည်ထူထောင်မှုကကျွန်တော်အများကြီးစူးစမ်းခဲ့နေရမှာ။အဓိကအရေးကြီးဆုံးကတော့စူးစမ်းနေဖို့ပဲ။စူးစမ်းပြီးတော့စိတ်ထဲမှာကြာပဲနဲ့ကျွန်တော်စူးစမ်းနေခဲ့တာပါ။အဲ့ဒီဟာတွေကိုဆက်ပြီးတော့ပံ့ပိုးပေးတဲ့အရာကကျွန်တော်ဒီမျိုးသားတယ်။အခုကကျွန်တော်ဒီအရာရာကိုပါလို့ရမယ်ဆိုပြီးတော့အနေနဲ့သုံးသက်နေတယ်။ဒါကလည်းအားလုံးစဉ်းစားကြည့်ကြပါလေပေါ့နော်။ဒါကြောင့်လေဆိုတော့ကျွန်တော်ကအချိန်နဲ့အချိန်ကသုံးသက်နိုင်မှသာလဲကျွန်တော်တို့လက်ရှိသွားမဲ့လမ်းကြောင်းတစ်ခုကိုဖျက်ဖြောင်းတဲ့တန်းစဉ်းစားနိုင်မှသွားနိုင်မှဖြစ်ပါလေ။အဲ့တော့ကျွန်တော်တို့လူလောကအကျိုးကျလုပ်တဲ့နေရာမှာကျွန်တော်တို့ကကျွန်တော်မှခရီးရလေးရှိတယ်ပေါ့။အဲ့တော့အတ္တနဲ့ပရဆိုပြီးတော့ကျွန်တော်ယုံကြည်တာတစ်ခုထက်ရှိပါလေ။ဒီကဲ ဘဝမှာဖြစ်တဲ့နေရာမှာဒီအတ္တပရနှစ်ခုတော့အားလုံးထိတဲ့ကိစ္စုံကြီးကြတာဖြစ်ပါတယ်။အတ္တများတဲ့လူပရနေရဲ့လူပရများတဲ့လူအတ္တနေရဲ့လူဆိုပြီးတော့ရှိပါတယ်။ကျွန်တော်တို့ဘာလို့လို့အဲ့ဒီအတ္တပရကိုချင်းကြီးဖို့လိုပါလဲ။အဲ့တော့ကိုဒီအခုနေသားမှာအတ္တများနေရလားအတ္တနေနေရလားသိဖို့လိုပါလဲ။အရာတိုင်းမှာတော့ကျွန်တော်တို့ပရကြည့်ပြလုံးလုံးဖြစ်သလိုအရာတိုင်းမှာအတ္တကြည့်ပြကိုပဲဦးစားပေးတော့မဖြစ်ဘူးဆိုတာကျွန်တော်ယုံကြည်ပါတယ်။အကြမ်းလေဆိုတော့ဆိုတာကကျွန်တော်တို့အလုပ်တစ်ခုလုပ်ကြတယ်ပေါ့တာဖို့တာဖို့လုပ်ကြတယ်ဒါဒီကုအတွက်လုပ်ကြပါအလုပ်တစ်ခုလာမယ်ကုမ္ပဏီကမိသားစုအတွက်ဒီထက်ပိုပြီးကျွန်တော်တို့ကြီးကျယ်ပြောရမယ်နိုင်ငံတော်အတွက်ဘယ်လောက်ထိလုပ်ပေးနိုင်တယ်လဲနိုင်ငံတော်လုပ်တဲ့နေရာမှာတချို့ကကျွန်တော်တို့လာကစာပေလုပ်တာရှိတယ်တချို့ကကိုယ့်စိတ်ကိုစာပေလုပ်တာရှိတယ်အဲ့တော့ကျွန်တော်တို့ဒီနိုင်ငံအများအားဖြင့်အလုပ်တဲ့နေရာမှာလည်းပဲအတ္တနဲ့ပရဆိုပြီးတော့သင်ဖို့လိုပါတယ်အဲ့ကျွန်တော်ဒီတကယ်ကိုကျွန်တော်ရွေးချယ်တယ်အများကြီးရှိပါတယ်။ဇလုံးကွယ်ပြီးနောက်ဝင်မှာကျွန်တော်ပို့ပြီးတော့မှရွေးချယ်တယ်အများကြီးထားတာရှိပါတယ်။ဒီကတော့မတန်ဆွမ်းသူတွေဘဝမှာပုံမှန်ပြန်ဖြစ်ဖို့အတွက်ကျွန်တော်တို့ဘယ်လိုလုပ်ပေးနိုင်မလဲဆိုတဲ့အနေအထားကိုကျွန်တော်အများကြီးတွေးဆနေတယ်။ဒါကြောင့်မို့ကျွန်တော်တို့ဒီအတ္တဘလောက်ပါစနစ်ရှိပြီးတော့ပရဘလောက်ပါစနစ်ရှိတယ်ဆိုတာမျိုးတွေကျွန်တော်တို့တွေးဖို့လိုပါတယ်လို့ကျွန်တော်ဒီဘာလို့လို့အဲ့ဒီအချိန်ခွင်နဲ့ကျွန်တော်ချိန်ပြီးတော့အနေနဲ့ကိုရှောင်လန်းနေပါတယ်။ဒါကြောင့်မို့လို့ကျွန်တော်ဒီခိုက်ခရောက်လည်းငါတို့ဘာလို့ဒီမှာမှန်မှန်လေးဖြောက်လန်းနိုင်ခဲ့ပါလဲ။အဲ့ဒီမှာကျွန်တော်တို့ဒီအများအတွက်လုပ်ရနေရရိုးသားရမယ်၊ကျိုးသားရမယ်။ကိုယ့်ရဲ့အများအတွက်ဒီဘလောက်တန်ရှင်းဖြူနေလို့ဆိုတာပြည့်ဖို့လိုပါလေ။ဒီလိုတော့အများအတွက်လုပ်ပါတော့ကိုယ်ကျိုးအတွက်ဆိုတာရင်နောက်မှာလည်းနေနေကပ်ပါနေလိုက်ရှိပါလေ။ဒါမျိုးလည်းဖြစ်ဖို့တော့ကျွန်တော်တော့အများတန်းယုံကြည်နဲ့လှုပ်ဆောင်နေတာဖြစ်ပါလေ။ကျွန်တော်ဒီစီစဉ်မှာပေါင်းရကျေးဇူးတင်ပါတယ်။ဒီ video ကိုလည်းကျွန်တော်ထောက်ရအပ်နေပါတယ်။အော်ဒါလည်းပဲရှင်းတယ်ပါကြောင်းကျွန်တော်သူကြောင်းမြတ်တာပို့တာပေးပါတယ်အားလုံးကိုကျေးဇူးတင်ပ
ါအပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြေဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ်
ကျတော့တရင်ချင်းချုပ်ကိုဥကျော်စန္ဒာကတင်ဆက်မှာပါရှင
်လူပေါင်းရာနှင်းချီတည်ဆုံရတဲ့မုန်တိုင်းတိုက်ခတ်ပြီးတဲ့နောက်မိုဇမ်ဘစ်နိုင်ငံမှာဝန်ရောင်းအထိမ်မှတ်သူရဲ့ဘလူးနှစ်ရစတင်လိုက်ပါတယ် DI ဆိုင်ကလုံးမိုင်းဟာ190ကီလိုမီတာ190သူရီမုတ်105မိုင်နှုန်းနဲ့မိုဇမ်ဘစ်ဒေသကိုတိုက်ခတ်ခဲ့ပြီးတဲ့နောက်ကုန်းတွင်းပိုင်းဇင်ဘာဝေနဲ့မာလာဝီနိုင်ငံတို့ကိုတိုက်တက်ခတ်သွားတာဖြစ်ပါတယ်ဒီနေ့အထိသေးဆုံးသူစုစုပေါင်း300ကျော်အတည်ပြုနိုင်ခဲ့ပြီဖြစ်ပါတယ်။ဆီးရီးယားနိုင်ငံအရှေ့မြောက်ပိုင်းက IS လက်ကျန်ခြေကုပ်ယူထားတဲ့ Bengust White IS တိုက်ခိုက်ရေးသမားတွေမြေမြုပ်မိုင်းတွေထောင်ချောက်ဆင်ထားတဲ့ဖောက်ခွဲရေးပစ္စည်းကိုအမေရိကန်ကြောထောက်နောက်ခံပြုတပ်ဖွဲ့တွေကစတင်ရှာဖွေနေကြပါပြီ။ IS တို့ရဲ့နောက်ဆုံးခြေကုပ်စခန်းကိုအင်္ဂါနေ့ဝင်ရောက်ဆင်ပိုက်ခဲ့ပြီးတဲ့နောက်ဒဏ်ရာရနေတဲ့ IS တိုက်ခိုက်ရေးသမားတွေအပါအဝင်လူပေါင်း1,500လောက်အထိလနချာကရပြီဖြစ်ပါတယ်အဲ့ဒီနေရာမှာ IS တို့တူထားတဲ့ကဒုတ်ချင်းတွေတူးမြောင်းနေရှိနေတဲ့အတွက်အန်ဒီအခြေအနေကတော့လက်ကင်းချင်းမရှိသေးပါဘူးဣဇရဲနိုင်ငံရွေးကောက်ပွဲနီကလန်နေချိန်မှာသမ္မတဒေါ်နယ်ထရမ့်ကဝန်ကြီးချုပ်နေတန်ယာဟုကိုတွစ်ဆုံမှာဖြစ်တဲ့အတွက်ကြောင့်ဒီကိစ္စမှာလာမယ့်ရွေးကောက်ပွဲအတွက်နေတန်ယာဟုကိုအင်အားသာအောင်လုပစ်လိုက်ရရောက်တယ်လို့သုံးသပ်သူတွေကပြောနေကြပါတယ ဒီကောက်ပွဲကျင်းပဖို့နှစ်ပတ်လိုမှာဣသရေလလက်ရှိဝန်ကြီးချုပ်ဘင်နမင်နေတန်ယာဟုဟာအမေရိကန်ပြည်ထောင်စုကိုရောက်ရှိလာမှာဖြစ်ပါတယ်ခင်ဗျာ
။ကျေးဇူးပါရှင်။ဥကျော်စန္ဒာကသတင်းချင်းချုပ်ကိုတင်ဆက်သွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုညံဝင်းအောင်ပါရှင်။အင်ဂျင်နီယာကတော့ Darryl Smith ပါ။ကြာသပတေးသည့်နေနဲ့ KVA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတော်လွားကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။ရှင်လန်းချမ်းမြေကြပါစေ။ကျမအင်ဂျင်နိုင်ပါ။
This program has come to you from the Voice of America, Washington.